Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA America နဲ့2019ခုနှစ်ဧပြီလ20ရက်ဂျာတာဝတိနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိ9.25 24.25 32.58 တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်တွေကိုတောင်ဝင်းတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးကဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့နိုဝင်ဘာလနဲ့အာရှဒေသမှာကျင်းပမဲ့ထိပ်သီးညလာခံသုံးခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်မဲ့အကြောင်းဒုသမ္မတမိုက်ပန်စ်ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့ပဲကြေညာလိုက်ပါတယ်။ကိုရီးယားကျွမ်းဆွမ်းမှာတိမောက်မှုတွေကြီးထွားနေချိန်မှာပဲတောင်ကိုရီးယားနိုင်ငံမှာအမေရိကန်နဲ့တောင်ကိုရီးယားလက်ထက်တို့ဒီကနေ့ပဲပူးတွက်ဆေးလက်ချင်းကြပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်သိမ်ကြီးထိုင်နေတူကြေညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရှမ်းပြည် UWS ဌာနချုပ်ပန်ခမ်းမှာတိုင်းသားလက်နက်ပိုင်ခုနှစ်ဖွဲ့ကကွန်ပတီတီရဲ့ဖွဲ့လိုက်တာဟာအပြည့်ရဲ့ငြင်းညာရေးအဖြစ်ရှာဖို့ဖြစ်ပြီးစီရေးအတွက်ပူးပေါင်းတာမဟုတ်ဘူးလို့တမှုတူကပြောပါတယ
်။ဒီလက်တွေ့ကြကြပြစ်ခတ်ရဆဲမှုတွေလုပ်ပြီးဒီကွန်ပတီကနိုင်ငံရေးစတဲ့စီမင်းနိုင်ငံဖို့ဆက်စီတဲ့ကွန်ပတီဖြစ်ပါတယ်။အဲကျွန်တော်တို့ကစီရေးရပြင်ဆင်စုဖွဲ့တဲ့ကွန်ပတီမဟုတ်ပါဘူး
။ TNL ဘူဘူးကျုပ်တာဖုံးကျော်ပြောကြားသွားတာပါ။ဒီအကြောင်းသတင်းတွေပြီးတင်ဆက်မှာဖြစ်သလိုမြောက်ကိုရီးယားဘက်ကဦးတည်သွားနေတဲ့အမေရိကန်ရေတပ်သင်္ဘောအုပ်စုရဲ့အခြေအနေအီရန်အရေးကဘာကစိုးရိမ်လာနေတဲ့အကြောင်းတွေနဲ့ထရမ့်အစိုးရရဲ့ရည်တရာသုံးသက်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်အောင်ပါပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးတိုက်တို့ကပြောပြပေးပါအောင်ဗျာ
။နိုဝင်ဘာလနဲ့အာရှဒေသမှာကျင်းပမဲ့ထိပ်သီးညလာခံသုံးခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်မှာဖြစ်ကြောင်းဒုတိယသမ္မတမိုက်ပန်ဆာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့ပဲကြေညာလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးညီလာခံအမေရိကန်နဲ့ရှေ့တောင်အာရှနိုင်ငံများသင်းအာဆီယံညီလာခံတို့အပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ညီလာခံတွေကိုတက်ရောက်မှာဖြစ်ကြောင်းအာရှသုံးနိုင်ငံဆဲကြခီးစဉ်နောက်ဆုံးဖြစ်တဲ့အင်ဒိုနီးရှားမှာဒုသမ္မတပန်ဆာကကြေညာလိုက်တာပါတောင်တရုတ်ပင်လယ်ပြင်မှာငြင်းချမ်းရေးနဲ့တည်ငြိမ်မှုတွေတုံ့ပြန်မှုကုန်သွယ်မှုတွေအဟံတားမရှိဘဲစီးဆင်းနိုင်မှုသမ္မတထရမ့်အစိုးရကအာဆီယံသင်းနဲ့ပူးပေါင်းဆောင်ရွက်သမှာဖြစ်တဲ့အကြောင်းလဲအာဆီယံတွင်းရေးမှူးချုပ်နဲ့တွေ့ဆုံပြီးနောက်မှာပဲဒုသမ္မတပန်ဆာကပြောဆိုသွားပါတယ်ရှေ့တောင်အာရှနိုင်ငံတွေကတော့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားနေတာတွေအတွက်ရရှိသဘောတူညီချက်ရရှိရေးကြိုးပမ်းနေတာဖြစ်ပါတယ်အမေရိကန်အစိုးရရဲ့အာရှဆိုင်ရာမူဝါဒအသစ်မှာကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေကိုအာရုံစိုက်နေချိန်မှာပဲဒေသရင်းနိုင်ငံတွေအနေနဲ့တရုတ်နိုင်ငံကဩစာချက်ထွင်မှုကြိုးပမ်းလာနေတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာပါဒီကနေ့အင်ဒိုနီးရှားနိုင်ငံခီးစဉ်တွင်သမ္မတဂျိုကိုဝီဒိုဒိုပါဝင်အင်ဒိုနီးရှားဆိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ဒုသမ္မတပန်စ်ကအင်ဒိုနီးရှားနိုင်ငံရဲ့အလယ်လက်ကျတဲ့အစင်လာအစ္စလမ်ဘာသာကိုးကွယ်ယုံကြည်မှုကိုလည်းချီးကျူးစကားပြောကြားသွားပါတယ်ကမ္ဘာမှာဒုတိယနဲ့တတိယအကြီးဆုံးဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံတို့ဟာလွတ်လပ်ခွင့်တရားဥပဒေစိုးမိုးရေးလူ့ခွင့်ရင်းနဲ့ဘာသာရေးယုံကြည်မှုကွဲပြားခြားနားမှုတွေကိုတံမိုးထားတယ်လို့အင်ဒိုနီးရှားနဲ့မိတ်ဆွေဖြစ်ရတာကိုရောဒီလိုစံတန်ဘိုးတွေကိုကာဝယ်မြင့်တင်ရတဲ့အတွက်ပါဂုဏ်ယူကြောင်းဒုသမ္မတပန်စ်ကပြောဆိုခဲ့တာပါအမေရိကန်သမ္မတထရမ့်အနေနဲ့အင်ဒိုနီးရှားနဲ့စီးပွားရေးဆက်ဆံရေးတိုးမြှင့်မှုရည်ရွယ်ထားကြောင်းလည်းအလေးထားပြောကြားသွားပါတယ်ဒီကနေ့ခီးစဉ်မှာပဲအရှေ့တောင်အရှမအကြီးဆုံးဖြစ်တဲ့ဂျကာတာမြို့တော်ကအစ်စတီကယ်ဘလီကိုတွားရောက်ခဲ့တယ်လို့မွတ်စလင်ခရစ်ယာန်ဗုဒ္ဓဘာသာနဲ့ဟိန္ဒူပါဝင်ဘာသာရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ကမ္ဘာမှာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံဟာဒုသမ္မတပန်ဆက်အာရှခီးစဉ်မှာနောက်ဆုံးဖြစ်ပြီးခီးစဉ်ဆက်မှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဝင်ရောက်ခဲ့တာပါဒုသမ္မတပန်ဆက်အင်ဒိုနီးရှားခီးစဉ်ပြီးမှတော့ဩစတြေးလျကိုခရီးဆက်မှာဖြစ်ပါတယ်
မြောက်ကိုရီးယားရဲ့မချသေးခင်ကဒုံးကျည်ဆန်းသတ်မှုအပေါ်ရှုတ်ချထားတဲ့အမေရိကန်ရဲ့ကြီးညာချက်မူချမ်းကိုကုလလွန်ကျွင်းကောင်စီမှရုရှားဘက်ကကန့်ကွက်ပါတယ်။မြောက်ကိုရီးယားရဲ့တရားမဝင်ဒုံးကျည်ဆန်းသတ်မှုတွေကနျူကလ িয়ার လက်နက်နေရာချထားရေးဆိုင်ရာစနစ်တရားစီကိုဥတီနေတဲ့နောက်ဒေသအတွင်းမှာရောပြင်ပမှာပါတင်းမာမှုတွေတိုးလာစေတယ်လို့မနေ့ဗုဒ္ဓဦးနေ့ကကန့်ကွက်ခံရတဲ့ကြီးညာချက်မှာဖော်ပြပါတယ်။လွန်ကျွင်းကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ရကြမယ်နောက်ထပ်ဆောင်ရွက်မယ့်အရေးတွေကိုချက်ချင်းဖယ်ရှားဖို့လွန်ကျွေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအပြည့်အဝလိုက်နာဖို့လွန်ကျွေးကောင်စီကမြောက်ကိုရီးယားကိုတောင်းဆိုဖို့လဲပါဝင်ပါတယ်။လူမှုရဲ့လိုအပ်ချက်တွေမဖြည့်ဆည်းနိုင်ဖြစ်နေတဲ့အချိန်မှာမြောက်ကိုရီးယားအစိုးရကဒုံးကျည်တွေဘုံတွေတိစောက်ရေးအတွက်ရင်းမြစ်တွေကိုအသုံးပြုနေတဲ့အပေါ်လွန်ကျွေးကောင်စီအဖွဲ့ဝင်တွေကစိုးရိမ်ကြောင်းပြောဆိုထားတာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်ဆန့်သတ်မှုတွေကိုရှုတ်ချထားတဲ့လွန်ကျွေးကောင်စီရဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကကြေညာချက်ကိုရုရှားတို့အတည်ပြုခဲ့ပေမဲ့ဒီကြေညာချက်နဲ့အများစုဆင်တူတဲ့အမေရိကန်ရဲ့ကြေညာချက်ကိုရုရှားဘက်ကဘာကြောင့်ကန့်ကွက်တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ ဒါပေမဲ့ရုရှားအစိုးရဘက်ကမြောက်ကိုရီးယားအရေးတန်တမန်ရေးအရာဖြည့်ရှင်ရေးပြောဆိုနေပြီးအခုကြေညာချက်ထဲမှာဆွေးနွေးမှုကနေတဆင့်ဆိုတဲ့စကားလုံးဖေရှားထားတာကိုကန့်ကွက်ခဲ့တာလို့တန်တမန်တွေကပြောဆိုကြပါတယ်ရှင်
။ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေကြီးထွားနေချိန်မှာပဲတောင်ကိုရီးယားနိုင်ငံကွန်ဆန်လီတက်ချီဆိုင်စခန်းမှာအမေရိကန်နဲ့တောင်ကိုရီးယားလီတက်တို့ဒီကနေ့ပူးတွဲစီရေးလေ့ကျင့်ကြပါတယ်။ Max Standard လို့မည်ပေးထားတဲ့နှစ်စဉ်စီရေးလေ့ကျင့်မှုကိုတော့စစ်ပွဲအတွင်းပူးပေါင်းတွဲဆောင်ရွက်မှုတွေကိုတိုးမြှင့်ဖို့ရည်ရွယ်ထားပြီးအမေရိကန်နဲ့တောင်ကိုရီးယားလေဆင်ရဲ1500လောက်နဲ့တူ F-16 နဲ့ F-15K အမျိုးအစားတိုက်လေယာဉ်တွေပါဝင်လေယာဉ်80လောက်ပါဝင်လေ့ကျင့်ခဲ့ကြပါတယ်။နိုင်ငံတကာနဲ့အဆက်ပြတ်ပြီးထိကျန်ဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကတားမြစ်ထားတဲ့ကြားကနျူကလ িয়ার လက်နက်မချမ်းခင်ထပ်မံစမ်းသပ်ဖို့ရှိနေတယ်ဆိုတဲ့သတင်းတွေနဲ့တူအမေရိကန်လေယာဉ်တင်တမော USS Carl Vinson နဲ့ရေတပ်ဖွဲ့ဟာအင်အားပြတဲ့အနေနဲ့ကိုရီးယားကျွန်းဆွယ်ကိုဥတီခုံမောင်းနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ကုံကသတင်းတွေကြောင့်တင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီရေးလေ့ကျင့်မှုတွေပြုလုပ်ခဲ့ကြတာပါ။ဆင်းရဲပြီးနိုင်ငံတကာကဝိုင်းပယ်ခံထားရတဲ့ကွန်မြူနစ်မြောက်ကိုရီးယားနိုင်ငံနဲ့ချမ်းသာကြွယ်ဝပြီးဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့တောင်ကိုရီးယားနိုင်ငံတို့ကြားစစ်ပညာရေးစာချုပ်နဲ့1953ခုနှစ်မှာသုံးနှစ်ကြာစစ်ပွဲအဆုံးသတ်ခဲ့ပေမဲ့နိုင်ငံများမှာအပြစ်ဒဏ်ငြိမ်းချမ်းရေးသဘောတူညီချက်မရနိုင်ပေမဲ့ရန်ဘက်တီဖြစ်နေရှိနေစေဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အန်တီယန်ကနေပူးပူးတွဲကာကွယ်နိုင်မှုအမေရိကန်ကလည်းတောင်ကိုရီးယားမှာတပ်ဖွဲ့ဝင် 28,500 လောက်ထိတာဝန်ပေးစစ်လွတ်ထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ရပ်ပေါင်းတရားအတွင်းအစ်ချင်းနိုင်ငံနဲ့ဆက်ဆံရေးဆက်ပြီးနှွေးတွဲအောင်ကြိုးပမ်းတဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်အစ်ချင်းနိုင်ငံကိုဒီကနေ့ပဲတွားရောက်ခဲ့ပါတယ်။အစ်ချင်းကာကွယ်ရေးဝန်ကြီးဆက်ဒစ်ဆိုပြီးသမ္မတအဒဲလ်ဖာတာအယ်စီစီတို့နဲ့အမေရိကန်ကာကွယ်ဝင်ကြီးမက်ဒစ်တို့ဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားလက်ထက်2009ခုနှစ်တုန်းကအီဂျစ်ခေါင်းဆောင်ဟိုစနီမူဘာရက်အင်ပီရိုကိုလာရောက်ခဲ့ပြီးနောက်ပိုင်းပထမဆုံးအနေနဲ့ပြီးခဲ့တဲ့လကပဲအီဂျစ်သမ္မတအယ်လ်စီစီအမေရိကန်သမ္မတအင်ပီရိုကိုလာရောက်ခဲ့တာပါ။နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်2011ခုနှစ်မှာအီဂျစ်ခေါင်းဆောင်ဟောင်းမူဘာရက်ပြုတ်ချခဲ့ပြီးနောက်ပိုင်းနှစ်နဲ့ချီမတည်ငြိမ်မှုတွေပေါ်ပေါက်ခဲ့ပြီးနောက်ဗိုလ်ချုပ်ကြီးဟောင်းအယ်လ်စီစီအာဏာရလာခဲ့ပါတယ်။ပြခဲ့တဲ့သတင်းပတ်တွေအတွင်းမှာပဲအီဂျစ်နိုင်ငံကကော့ပတစ်ခရစ်ယာန်ဘုရားကျောင်းတွေကိုအစ္စလာမ်ရဲ့အစွန်ရောက် IS ကတိုက်ခိုက်ခဲ့တာကြောင့်တေဆုံးထဏ်ရာရမှုအများအပြားရှိခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကတော့အီဂျစ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးနောက်ကိုင်ရိုမြို့တော်ကအညတရစစ်သည်ဂူဘိမှန်ကိုတွားရောက်ပြီးအမှတ်တရပန်းခွေချခဲ့ပါတယ်။ဒီနောက်မှာတော့ဆော်ဒီအာရေဗျနိုင်ငံကနေစတင်ခဲ့တဲ့အရှေ့လေပိုင်းခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်ဝန်ကြီးမက်တက်ဟာအီဂျစ်နိုင်ငံကနေအစ္စရေးကိုခီးဆက်ခဲ့ပါတယ်ရှင်။
Real American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပြည်ဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဲ့တားပြစ်သူတွေအချင်းပြတ်ချဆမှုတွေရှိခဲ့တဲ့အကြောင်းဆွဆွဲချက်တွေနဲ့ပတ်သက်လို့ပူးတွဲစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့ဒီကနေ့ပဲတရားရုံးချုပ်ကညွှန်ကြားလိုက်ပါတယ်။ဝန်ကြီးချုပ်နော်ဝဲရှာရက်ဖ်နဲ့တားနူးဖြစ်တဲ့ဟာဆန်နဲ့ဟူစိန်နော်ဝဲစ်တို့အနေနဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရှိမှလာရောက်စစ်ဆေးခံဖို့ပါကစ္စတန်တရားသူကြီးချုပ်ဦးဆောင်နဲ့တရားသူကြီး၅ဦးပါအဖွဲ့ကအမိန့်ထုတ်ခဲ့တာပါ။စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့စစ်ဆေးတွေ့ရှိချက်တွေကိုတရားရုံးချုပ်ထံနှစ်ပတ်တစ်ကြိမ်တင်ပြပြီးစုံစမ်းမှုတွေကိုနှစ်လအတွင်းမှာအပြီးဆောင်ရဖို့လည်းညွှန်ကြားထားပါတယ်။နိုင်ပေါင်းရာနဲ့ချီကြာမြင့်ခဲ့တဲ့နှစ်ဖက်လျှောက်လက်ချက်တွေကိုကြားနာပြီးဖေဖော်ဝါရီလမှာကလေးကချရမယ်တရားရုံးဆုံးဖြတ်ချက်ဟာနှစ်လနီးပါးကြာမှထွက်ပေါ်လာခဲ့တာပါ။ဝန်ကြီးချုပ်ရှာရက်ဖ်နဲ့တာနူးဘော်မှာအချင်းပြတ်ချဆမှုအခွန်ရှောင်မှုငွေမဲခွာချမှုတွေနဲ့အရေးယူပေးဖို့အဓိကတိုက်ခိုက်ခေါင်းဆောင်ဖြစ်တဲ့အင်မရန်ခန်နဲ့တခြားသူတွေကတရားရုံးမှာရှောက်ထားခဲ့ရတာဖြစ်ပါတယ်။ဝန်ကြီးချုပ်ကတော့သူ့အနေနဲ့မှန်မှန်မကန်ဆောင်ရွက်တာမျိုးမရှိကြောင်းငြင်းဆန်ထားပြီးထောက်ခံသူတွေကတော့အစိုးရကိုမတင်မငြိမ်ဖြစ်အောင်ကြိုးစားတဲ့လုပ်ရဖြစ်နေဆွဆွဲထားကြတာပါ။တရားရုံးရဲ့ဒီကနေ့ဆုံးဖြတ်ချက်အပေါ်မှာတော့နှစ်ဖက်စလုံးကအောင်ပွဲခံနေကြပါတယ်။ဝန်ကြီးချုပ်ဘက်ကတော့တိုင်ကြားဖို့တင်ပြတဲ့အချက်လက်တွေကိုတရားရုံးကပယ်ချလိုက်တာဖြစ်တယ်ဆိုပြီးပြောဆိုထားတယ်လို့အတိုက်ခံပါတီကတော့ဝန်ကြီးချုပ်ဟာငွေချေးအရှုပ်ရှင်းနဲ့ပတ်သက်လို့တရားရုံးကိုထောက်ထားရှင်းရှင်းလင်းလင်းမတင်ပြနိုင်ခဲ့ဘူးဆိုပြီးပြောဆိုနေပါတယ်
။တရုတ်ကွန်မြူနတီပါတီကိုဝေဖန်သူတဦးလည်းဖြစ်ဘီလီယနာတထေးတဦးလည်းဖြစ်တဲ့ဂိုဝန်ဂူးကိုနိုင်ငံတကာရဲတပ်ဖွဲ့အင်တာပိုကအနီရောင်သတိပေးချက်တရထုတ်ပြန်လိုက်ကြောင်းတရုတ်နိုင်ငံသား၏ဝန်ကြီးဌာနကအတည်ပြုပြောဆိုခဲ့ပေမဲ့ဘလို့ရာဇဝတ်မှုနဲ့အလို့ရှိနေတယ်လဲဆိုတာကိုတော့အခုအထိအသေးစိတ်ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ရာဇဝတ်မှုအတွက်တန်တရာရှိသူအဖြစ်အင်တာပိုကသတိပေးချက်ထုတ်ပြန်လိုက်တာဖြစ်တယ်လို့နားလည်သဘောပေါက်ထားတဲ့အကြောင်း တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလျူခန်းကမနေ့တုန်းကဘေကျင်းမြို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်တရုတ်ကောင်ဆောင်တွေရဲ့အချင်းပြက်ချဆမှုတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုဖွင့်ချမယ်လို့ပြောဘူးတဲ့ဘီလီယံနာတတိကိုရဲ့ VOA Mandarin ဌာနနဲ့ဓာတ်ရိုက်မေးမြန်းခန်းကိုထုတ်လွှင့်ခဲ့ပြီးတဲ့နောက်မှာပဲတရုတ်အစိုးရတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ
်အမေရိကန်နဲ့ရုရှားအာကာသယာဉ်မှုနှစ်ဦးလိုက်ပါသွားတဲ့ Soyuz အာကာသယာဉ်ကိုနိုင်ငံတကာအာကာသစကန်စီဒီကနေ့ပဲလွှတ်တင်လိုက်ပါတယ်ပထမဆုံးအာကာသခီးစဉ်ဖြစ်လိုက်ပါသွားတဲ့အမေရိကန်အာကာသယာဉ်မှု Jack Fisher နဲ့ရုရှားနိုင်ငံကဝိုင်းအာကာသယာဉ်မှု Fuhrer Rachikin တို့လိုက်ပါသွားတဲ့အာကာသယာဉ်ကိုတော့လေးလကြာအာကာသခီးစဉ်အတွက်ရုရှားနိုင်ငံ Baikonur စကန်ကနေလွှတ်တင်လိုက်တာပါ6နိုင်ကြာခီးစဉ်ပြီးဒီကနေ့နောက်ပိုင်းမှာပဲနိုင်ငံတကာအာကာသစကန်ကိုရရှိမှာဖြစ်ပါတယ်နိုင်ငံတကာအာကာသစကန်ကိုတော့အမေရိကန်တဦးပါဝင်အာကာသယာဉ်မှုနှစ်ဦးကို Soyuz အာကာသယာဉ်နဲ့ရုရှားနိုင်ငံကပို့ဆောင်လေးရှိပါတယ်အခုနောက်ဆုံးလိုက်ပါသွားတဲ့အာကာသယာဉ်မှု Fisher နဲ့ Rachikin တို့ဟာနိုင်ငံတကာအာကာသစကန်မှာရောက်နေတဲ့အမေရိကန်အာကာသယာဉ်မှု Peggy Woodson ရုရှားအာကာသယာဉ်မှု Oleg Novitsky ပြင်သစ်နိုင်ငံသား Thomas Pesquet တို့နဲ့အတူလုပ်ငန်းတွေလှုပ်ဆောင်သွားမှာပါနိုင်ငံတကာအာကာသစကန်ကိုလက်တလုံးကြီးကြပ်နေတဲ့အမေရိကန်အမျိုးသမီးအာကာသယာဉ်မှု Woodson ကတော့အာကာသထဲမှာရပောင်း934ရက်ကြာအများဆုံးနေထိုင်မှုတဲ့အမေရိကန်စံရင်ကိုတင်းနေလာနေမှာချိုးတော့မှာပါစံရင်ချိုးတဲ့နေ့ကျရင်တော့အမေရိကန်သမ္မတ Donald Trump နဲ့သမီးဖြစ်သူ Ivanka တို့ကတယ်လီဖုန်းဆက်ပြီးချီချူးစကားပြောဖို့လည်းစီစဉ်ထားပါတယ်
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုဖျောက်ချရေးရည်ရွယ်တဲ့အစိုးရဆန့်ကျင်သူတို့ကလမ်းမပေါ်အထွက်ဆန္ဒပြတာတွေဆက်လုပ်မယ်လို့ဒီကနေ့ကြားသာပရင်းနေမှာအခိုင်အမာပြောပါတယ်။နှစ်ပေါင်းများစွာအတွင်းအကြီးမားဆုံးအစိုးရဆန့်ကျင်ရေးဆန္ဒပြပွဲအတွင်းရုံးရင်ဆန်ကပ်ဖြစ်တာကြောင့်အ ਨੇ ဆုံးလူနှုတ်သေးဆုံးရာနေချီအဖမ်းခံခဲ့ရပြီးနောက်တနေ့မှာအခုလိုအခိုင်အမာပြောကြတာဖြစ်ပါတယ်။သမ္မတမာဒူရိုနဲ့သူ့ရဲ့ဆိုရှယ်လစ်မူဝါဒတွေကိုဆန့်ကျင်တဲ့အနေနဲ့ဗင်နီဇွဲလားပြည်သူထောင်နဲ့ချပြီးမနေ့ဗုဒ္ဓနေ့ကမြို့တော်ကရာကတ်ကလမ်းမကြီးတွေပေါ်ထွက်ခဲ့ကြတာဖြစ်ပါတယ
်တိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA နေအခုတင်ဆက်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရောကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကိုမတင်ပြခင်အခုအရင်ဆုံးသတင်းလွှာတွေကိုနားဆင်ရပါမယ်တိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ရဲ့ပန်းခမ်းမျက်နှာစုံကြီးအစည်းအဝေးအပြီးမှာဖွဲ့စည်းလိုက်တဲ့ကောမဒီဟာလက်နက်ကိုင်တပ်ပေါင်းစုအသစ်တစ်ခုမဟုတ်သလိုစီရေးအရာရည်ရွယ်ပြီးဖွဲ့စည်းတာမဟုတ်ကြောင်း TNL ထိပ်ပိုင်းခေါင်းဆောင်တူကပြောပါတယ် NCA လမ်းကြောင်းအရာအပြစ်ခတ်ရစဲရေးကိုမဖော်ဆောင်နိုင်တာကြောင့်လမ်းကြောင်းတစ်နဲ့ပေါ်ဆောင်ဖို့အတွက်ဖွဲ့စည်းလိုက်တာဖြစ်တယ်လို့လဲဆိုပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြမှာပ
ါဟုတ်ကဲ့ရုပ်မြင်မှာနေဆက်ဒေတာမှာအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့ဟာ UWSA ဝါတပ်ဖွဲ့ဌာနချုပ်ပန်ဆန်းခေါ်ပန်ခမ်းမှာဒီလ15ရက်နေ့ကနေ19ရက်နေ့အထိမျက်နှာစုံကြီးအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးပြီးနောက်မှာတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့အတွက်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကိုတရားဝင်ဖွဲ့စည်းလိုက်ပါတယ်။ဒီကော်မတီနဲ့ပတ်သက်ပြီးပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့အထွေထွေတွင်းရင်းမှုတပ်ဖုံးကျော်ကအခုလိုပြောပါတယ်
။ရှုပ်ကမှုကကျွန်တော်တို့တပ်ပေါင်းစုဆန်တဲ့သဘောမျိုးမဟုတ်ပါဘူး။ထပ်ပြန်ချက်လေးမှာပါတဲ့အပိုင်းပဲပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းကော်မတီဆိုပြီးကျွန်တော်ခေါ်ထားတာဖြစ်ပါတယ်။ဒီလက်တွေ့ကြကြပြစ်ခတ်ရဆဲမှုတွေလုပ်ပြီးတော့နိုင်ငံရေးဆွေးနွေးမှုညှိနှိုင်းမှုနီလာအတက်ကိုကျွန်တော်တို့ဆောင်ရွက်ဖို့ဖွဲ့ထားတဲ့အဖွဲ့အစည်းဖြစ်တဲ့ဒါကြောင့်မို့ဒီအခုကျွန်တော်စုဖွဲ့မှုတွေကဒီကော်မတီကနိုင်ငံရေးဆွေးနွေးညှိနှိုင်းဖို့ဖွဲ့စည်းတဲ့ကော်မတီဖြစ်ပါတယ်။အဲကျွန်တော်တို့ကစီရေးရပြင်ဆင်စုဖွဲ့တဲ့ကော်မတီမဟုတ်ပါဘူး။
ဒီကော်မတီမှာပါဝင်တဲ့ UWSA ဝါတပ်ဖွဲ့နဲ့ NDAA မိုင်းလာတပ်ဖွဲ့ဟာအစိုးရနဲ့စီးရေးပြပခတ်ဖြစ်ပွားတာမရှိပဲကြံ KIO ကချင်တပ်ဖွဲ့ PSLF TNLA ပလောင်တပ်ဖွဲ့ MNDAA ကုကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကအစိုးရနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းကတော့တခါတရံအစိုးရတပ်မတော်နဲ့ပြစ်ခတ်တိုက်ခိုက်တာတွေရှိနေတာဖြစ်ပါတယ်အခုလိုကော်မတီဖွဲ့စည်းပြီး NCA ပြင်ပကနေနိုင်ငံရေးဆွေးနွေးရတဲ့အဓိကအချက်ကိုတော့တပ်ဖုံးကျော်ကအခုလိုဆက်ပြောပါတယ်
။ဟော NCA လမ်းကြောင်းကဒီမြန်မာတပ်မတော်ကတူလူယာပြုတ်ပြင်မွမ်းမံပြီးတော့မှချမှတ်ရတဲ့လမ်းကြောင်းတွေဖြစ်တယ်။အခုဆောင်ရွက်နေတဲ့နိုင်ငံရေးသူဆွေးနွေးဆိုတဲ့အရင်တုန်းက93လုံးကအမျိုးသားညီလာခံနဲ့ဘာမှပုံစံတိတ်မကွာဘူး။ဒါကြောင့်မို့ကျွန်တော်တို့ကဒီအတိုင်းပဲလိုက်မယ်ဆိုရင်တော့ဒီ2008ဖော်ပြီးပေါ်ချီနိုင်ဦးပြီလို့မျိုးပဲဒါမျိုးတွေပဲဖြစ်နေမယ်ဆိုရင်ဒါကဘယ်လိုမှရှိလို့ရမှာမဟုတ်ဘူး။ဒါကြောင့်မို့ကျွန်တော်တို့ကနိုင်ငံရေးနည်းလမ်းအစ်စ်နဲ့ပုံချင်းကမှုပုံစံအစ်စ်နဲ့ဆောင်ရွက်တော့ဖို့လိုတယ်။ကျွန်တော်တို့မြင်လို့လမ်းကြောင်းအစ်စ်ကိုဆောင်ရွက်တော့ဖို့ကျွန်တော်တို့ဟိုပြင်ဆင် နိုင်နိုင်ကြတာဖြစ်ပါတယ
်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပူးပေါင်းဖွဲ့စည်းထားတဲ့ကော်မတီကအစိုးရနဲ့ဆွေးနွေးဖို့အတွက်နိုင်ငံရေးမူဝါဒတရက်ကိုလည်းချမှတ်ထားပြီးဒီမူဝါဒဟာ27ရာစုပင်လုံးမှာ UWSA ဝါတက်ဖွဲ့ကတင်ပြတဲ့စာမျက်နှာ30ပါစာရန်းကိုအခြေခံထားတာဖြစ်ပါတယ်လောလောဆယ်မှာနိုင်ငံရေးမူဝါဒကိုအစိုးရစီပေးပို့ပြီးအမြန်ဆုံးတွဲဆုံဆွေးနွေးနိုင်ဖို့ပြင်ဆင်နေကြောင်းတပ်ဖုံးကျော်ကပြောပါတယ်ဒီလိုဆွေးနွေးရမှာတဖွဲ့ချင်းအနေနဲ့မဆွေးနွေးဘဲခုနှစ်ဖွဲ့လုံးပါဝင်ဆွေးနွေးဖို့ဆုံးဖြတ်ထားပြီးတကြံမတိုင်ခင်ကဆွေးနွေးဖို့စီစဉ်ခဲ့တဲ့ညီချင်းရေးကော်မရှင်နဲ့ပလောင်ကိုကအေအေခေါ်ရခိုင်တပ်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးမဲ့အစီအစဉ်ဟာလည်းမဖြစ်မြောက်တော့ကြောင်းပြောပါတယ်အစိုးရရဲ့ညီချင်းရေးကော်မရှင်အကြံပေးဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကတော့ပန်ခန်းထုတ်ပြန်ကြေညာချက်အပေါ်မှာဆွေးနွေးညှိနှိုင်းနေစေရှိကြောင်းပြောပါတယ
်ကျွန်တော်တို့အခုချိန်ထိတော့ဟိုဆွေးနွေးနေကြတော့မှာပဲနောက်သူတို့ကထုတ်ပြန်တဲ့ဟိုဆိုင်ရဆရန်တွေကြေညာချက်တွေမူကျမ်းတွေပေါ့နော်တချို့တို့တော်ရမူကျမ်းဒါလေးတွေကျွန်တော်တို့အားတွေစဉ်းစားနေကြပါတယ်ဆွေးနွေးနေကြပါတယ်ဘလို့ဆိုတော့အပြေမထွက်သေးပါဘူးကျွန်တော်တို့ဘယ်လိုလုပ်ရမလဲဆိုတဲ့ဆုံးဖြတ်ချက်မျိုးဆုံးဖြတ်နိုင်တဲ့အနေအထားတိမရှိသေးပါဘူးကျွန်တော်တို့လေ့လာတုံ့တက်နေတဲ့အခြေအနေပဲဖြစ်ပါတယ
်ငင်းကြေးလုပ်ငန်းစဉ်ကိုတော့အခက်အခဲတွေရှိနေလဲဆက်လက်အကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်ကြောင်းဦးအောင်ကြည်ကအခုလိုဆက်ပြောပါတယ
်ငင်းကြေးလုပ်ငန်းစဉ်ဆိုတော့ဘန်ကင်းနဲ့လာဘူးလေအများရန်သူကအခက်အခဲတွေနဲ့အများရန်ရှိနေကြတာပါပဲဒါပေမဲ့ဘာပဲဖြစ်ပေါ့ကျွန်တော်တို့ကတော့ဟိုရှေ့ကိုရောက်အောင်ကျွန်တော်တို့သွားမှာပဲလေဒီကျွန်တော်တို့သွားခြင်းနဲ့ဉာဏ်ရည်ပန်းတိုင်ကိုကျွန်တော်တို့ရောက်အောင်သွားမှာပါပဲဒါပြီးအားလုံးကိုကျွန်တော်တို့ဖြည့်ဆင်းနိုင်တဲ့အဖြေတစ်ခုတော့ဘာပဲဖြစ်ဟိုရောက်လာလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုတိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကလက်မှတ်ရေးထိုးထားသလိုလာမယ့်မေလမှာကျင်းပဖို့ရာထားတဲ့27ရာစုပင်လုံးမတိုင်ခင်မှာထိုင်းနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၅ဖွဲ့ကလက်မှတ်ရေးထိုးမဲ့အလားအလာရှိနေပါတယ်ခင်ဗျာ
VOA သတင်းတော်ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရပထမရက်တရာကာလအတွင်းမှာတော့အမေရိကန်ရွေးကောက်ပွဲတွေတုန်းကရုရှားဘက်ကဂျားဝင်နှောက်ယှက်ခဲ့နိုင်ခြေတွေအပေါ်စုံစမ်းစစ်ဆေးမှုတွေကြောင့်ကတိကောက်ဖြစ်ခဲ့ရပါတယ်ဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ် CEO မှုအဖွဲ့နဲ့ရုရှားအစိုးရကြားပူးပေါင်းကြံစည်မှုတွေရှိခဲ့သလားဆိုတဲ့အပေါ်တရားဥပဒေစိုးမိုးရေးဌာနတွေနဲ့လွှတ်တော်ကအဖြေရကျင်နေကြတာပါ VOA သတင်းနောက်မာဆော့ဖာရီဗာကပေးပို့ထားတဲ့သတင်းနောက်ကိုတော့မတ်တင်ဂီလိုက်ကပြောပြမှာဖြစ်ပါတယ
်ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတဲ့အပေါ်ပထမဆုံးအချိန်ဖြစ်တဲ့ဇန်နဝါရီလ10ရက်နေ့မှာအမေရိကန်ထိပ်တန်းထောက်လှမ်းရေးအရာရှိတွေကိုကြားနာစစ်ဆေးပါတယ်အမျိုးသားထောက်လှမ်းရေးအေဂျင်စီညွှန်ကြားရေးမှူးဟောင်း James Clapper က
မြန်မာသမ္မတရွေးကောက်ပွဲကိုရည်ရွယ်ပြီး2016ခုနှစ်မှာလှုပ်ရှားမှုတစ်ခုလုပ်ဖို့သမ္မတပူတင်ကညွှန်ကြားခဲ့တယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်။ဒီလှုပ်ရှားမှုရဲ့ရည်ရွယ်ချက်ကအမေရိကန်ရဲ့ဒီမိုကရေစီရွေးကောက်တင်မြှောက်မှုလုပ်ငန်းစဉ်အပေါ်လူလူရဲ့ယုံကြည်မှုရော့ကျအောင်နောက်ပြီးနိုင်ငံခြားရေးဝန်ကြီးအောင်ကလင်တန်ကိုအပုတ်ချဖို့သမ္မတဖြစ်လာနိုင်မဲ့အလားအလာနဲ့ရွေးကောက်တင်မြှောက်မှုအပေါ်ထိခိုက်စေဖို့အတွက်ရည်ရွယ်ထားတာပါ။ပူတင်နဲ့ရုရှားဆိုးရွားတို့ကရွေးကောက်ခံသမ္မတထရမ့်အတွက်တော့အကြိုက်တွေ့စရာဖြစ်ခဲ့တာကတော့ရှင်းပါတယ်။
ဆွဆွဲချက်တွေအကြီးအကျယ်ထွက်ခဲ့ပြီးအပြည့်မရှိဖြစ်နေတဲ့ကိစ္စကနှစ်ပေါင်းများစွာတင်ဝါရှင်တန်ကိုလှုပ်ခတ်စေခဲ့တဲ့နိုင်ငံရေးအရှုပ်တော်ပုံကြီးတွေတဲကတစ်ခုဖြစ်ပါတယ်။ဒီနောက်ပိုင်းမှာတော့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးယာရုကနှုတ်ထွက်သွားပြီးရှေ့နေချုပ်နဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌတို့လည်းရုရှားရေးစုံစမ်းစစ်ဆေးမှုကနေဘေးဖယ်ခဲ့ရပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုရဲ့ညွှန်ကြားရေးမှူးကရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုဇူလိုင်လနောက်ပိုင်းမှာစတင်တယ်လို့လူသိရှိကြထုတ်ဖော်ပြောဆိုပါတယ
်။ I have been authorized by the Department of Justice to confirm.
ဒေါက်တာဂျောဂူနီရေကောက်ပွဲဒီမှာရုရှားစိုးရဘက်ကဂျာဝင်နောက်ဖို့ဆောင်ရွက်ချက်တွေပေါ်စုံစမ်းစစ်ဆေးမှုတွေမှာ FBI နဲ့တံပြန်ထောက်လှမ်းရေးဒစီတပိုင်းအနေနဲ့ပါဝင်မှုတရားရေးဌာနကခွင့်ပြုချက်ရထားပြီးပါပြီ။ထရန့်ရဲ့မဲဆက်စည်းရုံးမှုအဖွဲ့နဲ့ပတ်သက်ဆက်နွယ်သူတွေနဲ့ရုရှားစိုးရဂျာပတ်သက်ဆက်နွယ်မှုအားလုံးကိုလည်းစုံစမ်းစစ်ဆေးမှုမှာပါဝင်ပါတယ်။
ပြစ်မှုကျူးလွန်ခဲ့တာမျိုးရှိမရှိ FBI ကသိရှိလိုတာဖြစ်ပါတယ်။သမ္မတထရန့်ကတော့ရုရှားရဲ့ဆွတ်ဆွဲချက်တွေအလုံးဟာထွင်လုံးနေဖြစ်တယ်လို့ပြောဆိုပြီးတကယ့်အရှုပ်တော်ပုံကသမ္မတအိုဘားမားအစိုးရလက်ထက်တုန်းကသူနဲ့သူ့ရဲ့စီးယုံလှုပ်ရှားရေးအဖွဲ့ပေါ်မှာပြီးခဲ့တဲ့နှစ်ကထောက်လှမ်းခဲ့တာသာဖြစ်တယ်လို့ပြောဆိုပါတယ
်။ It's all fake news. It's all fake news.
အားလုံးကသတင်းအမှားတွေပါလို့သမ္မတထရန့်ပြောဆိုသွားတာဖြစ်ပါတယ်။ Watergate အရှုပ်တော်ပုံမှာအစိုးရရှေ့နေအဖြစ်ဆောင်ရွက်ခဲ့သူ Richard Ben Benniste ကတော့ Trump စုံစမ်းစစ်ဆေးမှုကအလိုမဲ့အရေးကြီးတယ်လို့ပြောပါတယ်
။ Highlights the vulnerabilities
ကျွန်တော်တို့ဒီမိုကရေစီနဲ့ကမ္ဘာတစ်လောကဒီမိုကရေစီစနစ်တည်းရဲ့ထိခိုက်လွယ်တဲ့အားနည်းချက်တွေကိုပေါ်လွင်စေပါတယ်။ Internet Twin Pop ခိုးယူမှုနီးစနစ်တွေ၊လောက်ကျန်ဖန်တီးတဲ့သတင်းမှားတွေအဖျက်အမှောက်နှီးမျိုးစုံကိုကြားဝင်ဟန်တားနိုင်အောင်စောင့်ကြပ်ကြရမှာပါ
။ရုရှားရဲ့ဂျာဝင်နောက်ရှက်မှုကိုစုံစမ်းနေတဲ့ကော်မတီ၅ခုထဲမှာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဂျီဘင်နူးနက်စ်ကလျှို့ဝှက်အချက်အလက်တွေကိုဖြန့်ဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ဖိဖဲခဲ့ရပြီးတဲ့နောက်မှာအထက်လွှတ်တော်ကော်မတီကနေရာယူလာတာဖြစ်ပါတယ်။ထောက်နဲ့ချီတဲ့လျှို့ဝှက်ထောက်လှမ်းရေးအချက်အလက်တွေကိုစစ်ဆေးမှဖြစ်တယ်လို့သမ္မတထရန့်ရဲ့သမက်အကြီးရန်အကြံပေးဂျရက်ကူရှနာအပါအဝင်အနည်းဆုံးမျက်မြင်သက်သေ20လောက်ကိုအထက်လွှတ်တော်ကော်မတီကတွေ့ဆုံမိမြန်းဖို့လဲအစီအစဉ်ရှိပါတယ်။ပြီးခဲ့တဲ့လက FBI ညွှန်ကြားမှု James Comey ကိုစုံစမ်းစစ်ဆေးမှုအချိန်ဘလောက်ကြာနိုင်မလဲဆိုတာကိုမေးမြန်းတဲ့အခါမှာတော့
It's hard, it's impossible to say frankly.
ဖြစ်လေဖြစ်တာရှိတဲ့ကိစ္စမှုတော့ပွင့်လင်းဆုံးပြောရင်ပြောဖို့ကခက်ပါတယ
်။စုံစမ်းစစ်ဆေးမှုကနောက်နှစ်အတွင်းကိုချင်းနှင်းဝင်ရောက်သွားနိုင်တယ်လို့လဲ Ben Binstey ကပြောပါတယ်
။ Depends upon level of cooperation
on the internet meme တက်တွေရေပူပေါင်းဆောင်ရွက်မှုပေါ်မှာမူတည်ပါတယ် electronic ဆက်သွယ်ရေးနီလန်းပေါင်းစုံကနေကြားဖြတ်ရယူထားတာတွေကနေလဲစုံစမ်းစစ်ဆေးမှုတွေအချက်လက်တွေရရှိနိုင်ပါတယ်လာပိုင်းအတွင်းပြီးမှမဟုတ်တော့သေးကြပါတယ
် American လွှတ်တော်အမတ်တွေကတော့အချက်လက်တွေရဖို့အချိန်ဘလောက်ကြာကြာပြဿနာမရှိဘူးလို့ပြောဆိုထားတာပါအချက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့ဥက္ကဋ္ဌ Richard Barr ကအခုလိုပြောပါတယ
် Let me just say that we can't
ထန်တော်ကော်မတီရဲ့ရည်မှန်းချက်ကဘာလဲဆိုတာကိုပြည့်စုံအောင်ပြောပြလို့မရနိုင်ပါဘူးဆိုလိုတာက2016ခုနှစ်အမေရိကန်ရွေးကောက်ပွဲတွေကိုပြောင်းလဲသွားဖို့ဒါမှမဟုတ်လဲဩဇာလွှမ်းမိုးဖို့အတွက်ရုရှားကိုဆောင်ရွက်ခဲ့တာတွေအားလုံးကိုစုံစမ်းမှာဖြစ်ပါတယ
်ရှင်းကြည့်မယ်ဆိုရင်တော့1980ပြည်လွန်နှစ်အစောပိုင်းကာလ Watergate စုံစမ်းစစ်ဆေးရေးက2နှစ်ကြာခဲ့ပြီး1980ပြည်လွန်နှစ်တွင်မှာပေါ်ပေါက်ခဲ့တဲ့ Iran Contra စုံစမ်းစစ်ဆေးမှုက6နှစ်ကြာမြင့်ခဲ့ပါတယ်ရှင်
မတင်ကြီးတင်ပြခဲ့တာပါအမေရိကန်ပြည်တွင်းနိုင်ငံရေးအခြေအနေကနေအမေရိကန်ရဲ့အာရှရေးလှုပ်ရှားမှုတွေကိုလည်းကြည့်အောင်ပါအမေရိကန်ရေတပ်ရဲ့စစ်သင်္ဘောအုပ်စုရောက်နေတဲ့နေရာနဲ့ပတ်သက်ပြီးလူထုကိုအမြင်မှားစေတဲ့ကြေညာချက်တွေထုတ်ပြန်နေတာမဟုတ်ဘူးလို့အင်ဗျူတော်တာဝန်ရှိသူတွေကဗုဒ္ဓဦးနေ့မှာပြောကြားပါတယ်လေရင်တင်သင်္ဘော USS Carl Vinson နဲ့စစ်သင်္ဘောအုပ်စုဟာမြောက်ကိုရီးယားကိုဦးတည်သွားနေတယ်လို့ပြောခဲ့ပေမဲ့တကယ်လက်တွေ့မှာတော့အဲ့ဒီရဲ့ဆန့်ကျင်ဘက်ကိုတောင်းနေတာဖြစ်ပါတယ် VOA သတင်းနောက်ဘေဂေါ်လိုသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါအ
မေရိကန်ရေတပ်သင်္ဘောအုပ်စု Carl Vinson ကိုကိုရီးယားကျွမ်းဆွဲကိုဆေးလွတ်တာကမြောက်ကိုရီးယားကောင်ဆောင် Kim Jong Un ရဲ့ချင်းချောက်မှုတွေကိုရင်ဆိုင်ဖို့အမေရိကန်ဘက်ကပြပြသားသားလှုံ့ဆော်သွားမယ်ဆိုတာမျိုးကိုပြသတဲ့သဘောဖြစ်ပါတယ်ဒါပေမဲ့အခုဒီချိန်ကအင်ဂျီရောတော်တော်ပြည်တွင်းနိုင်ငံရေးမှာအငင်းပွားစရာအချက်တစ်ခုဖြစ်လာုံနေမဟုတ်ဘဲနိုင်ငံတကာမှာပါကြရက်ရိုက်ခတ်မှုတွေရှိလာခဲ့တာပါမေဂန်စစ်တပ်ကကောလ်ဗင်ဆန်စစ်သင်္ဘောအုပ်စုကိုစင်ကာပူကနေကိုရီးယားကိုတွားဖို့အမိန်ပေးလိုက်တယ်လို့ပြီးခဲ့တဲ့သတင်းဘက်ကကြေညာချက်ထုတ်ခဲ့ပြီးတဲ့နောက်ဒီလိုအငင်းပွားစရာတွေစဖြစ်လာခဲ့တာပါဒီကြေညာချက်ထုတ်ပြီးတဲ့နောက်တစ်ရက်မှာတော့စစ်သင်္ဘောတွေလွတ်ဖို့ဘာကြောင့်ဆုံးဖြတ်ခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်တစ်ကအခုလိုရှင်းပြပါတ
ယ် operates freely up and down
မေဂန်လင်းစင်သင်္ဘောကောလ်ဗင်ဆန်ဟာဖစ်စီဘိတ်သမုဒ္ဒရာထဲမှာအပေါ်အောက်လွတ်လွတ်လပ်သွားနေတာပါခုချိန်မှာသူတို့အနေနဲ့အဲ့ဒီမှာရှိနေတဲ့ဇုံးလို့ကျွန်တော်ထင်တဲ့အတွက်သူတို့အဲ့ဒီကိုတက်သွားတာဖြစ်ပါတယ
်သတင်းတောက်တွေကလည်းဒီလိုပြောကြားချက်တွေကိုယူပြီးတော့ American LinkedIn သင်္ဘော Carl Vinson နဲ့ဒီစစ်သင်္ဘောအုပ်စုဟာကိုရီးယားကျွမ်းဆွဲကိုဥတီသွားနေကြပြီဆိုပြီးတော့ရေးသားခဲ့ကြပါတယ်ဒါပြန်သမား Trump ကလည်းအဲ့ဒီမှာပဲလှုပ်တဲ့ Fox ရုပ်သံလိုင်းနဲ့ interview မှာထပ်ပြီးတော့အတည်ပြုခဲ့ပါတယ
် We are sending an armada
အရန်အင်အားကောင်းတဲ့ရေတပ်စစ်သင်္ဘောအုပ်စုကိုကျွန်တော်တို့လွှတ်နေပါတယ်အရန်အင်အားကောင်းတဲ့ရေငုပ်သင်္ဘောတွေလည်းပါပါတယ်
သတင်းတစ်ပတ်ကြော်လာပြီးတဲ့အချိန်မှာပြည်ထောင်စုကဒီရေတပ်သင်္ဘောအုပ်စုဟာကိုရီးယားကျွမ်းဆွဲကနေမိုင်3000ကျော်အကွာစန့်ကျင်ဘက်အရက်ကိုတွားနေတာဖြစ်တယ်လို့သတင်းတွေထွက်လာတာဖြစ်ပါတယ်။အမီမဖော်တဲ့အင်ဂျီရောတာဝန်ရှိသူတဦးကတော့ဒါဟာနားလည်မှုလွယ်တာကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အင်ဂျီရောပြောခွင့်ရရှောင်းစပိုင်ဆာကတော့သမ္မတထရမ့်ဟာလူထုကိုထင်အောင်ထင်မှားဖြစ်အောင်လှည့်စားခဲ့တာမဟုတ်ဘူးလို့ပုံထူးနေကညှင်းဆိုသွားခဲ့ပါတယ
်။ President said that we have an armada going towards
သမ္မတကိုရီးယားကျွမ်းဆွဲဦးတည်သွားနေတဲ့စစ်သမောအုပ်စုရှိတယ်လို့ပြောခဲ့တယ်။အဲ့ဒါဟုတ်ပါတယ်။သွားခဲ့ပါလေ။သွားလေသွားနေပါလေ
။တရင်နောက်တွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးပန်နဂွန်စစ်ဌာနချုပ်ကိုဆက်ပြီးတော့အတည်ပြုချက်ယူခဲ့တဲ့လို့အင်ဂျီရောပြောခွင့်ရစပိုင်ဆာကတော့ပြစ်တင်လိုက်ပါတယ
်။ You're asking me why
you didn't
ခင်ဗျားတို့သိမသိလို့ကျွန်တော်မေးတာလားကျွန်တော်လည်းမသိဘူးလေဒီမေးခွန်းကခင်ဗျားတို့အရင်နဲ့အမေရိကန်ရဲ့ပစိဖိတ်ဒေသစစ်ဌာနချုပ်ဒါမှမဟုတ်ကာကွယ်ရေးဝန်ကြီးဌာနကိုဆက်ပြီးတော့မေးရမယ်ကိစ္စပါ
တချိန်တည်းမှာပဲအမေရိကန်လေရင်တင်သင်းမောကောဗင်စင်နဲ့ဒီစစ်သင်းမောအုပ်စုဟာအခုနောက်ဆုံးမှာကိုရီးယားကျွန်းဆွယ်ကိုဥတီခုံမောင်းနေပြီးတော့ဧပြီလအကုန်လောက်မှာရောက်နိုင်တယ်လို့ပန်တဂွန်အမေရိကန်စစ်ဌာနချုပ်တာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်ခင်ဗျာ
အမေရိကန်မြောက်ကိုရီးယားအရင်နဲ့ပတ်သက်လို့ကိုရီးယား9ပြောပြခဲ့တာဖြစ်ပါတယ်သောရရှင်များခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOA မြန်မာဝိုင်းရဲ့ Facebook VOA Burmese News ဆိုတဲ့စာမျက်နှာကနေတိုက်ထုတ်လွှင့်နေတာလည်းဖြစ်ပါတယ်ခင်ဗျာအခုတော့အီရန်နဲ့ပတ်သက်တဲ့အရေးကိုလည်းကြည့်အောင်ပါအီရန်နိုင်ငံဟာကမ္ဘာလုံခြုံရေးကိုချိန်ချောက်နေပြီးအီရန်နဲ့ပတ်သက်လို့လိုအပ်တဲ့စစ်ဆေးမှုတွေလှုပ်ဆောင်မှုပြက်ကွက်မယ်ဆိုရင်ကမ္ဘာတဝှမ်းမှာနှောက်ယှက်ဖြည့်ဆည်းခံရတဲ့လုပ်ရက်တွေကြုံရနိုင်တယ်ဆိုပြီးအမေရိကန်နိုင်ငံသားကြီးဝန်ကြီး Rex Tillerson ကဗုဒ္ဓနေ့မှာပြောပါတယ် VOA သတင်းတော့ Zlatissa Hook ရဲ့သတင်းလွှာကိုတော့ကိုသိန်းထိုက်ဦးကပြောပြမှာဖြစ်ပါတယ
်အီရန်နိုင်ငံနဲ့ပတ်သက်တဲ့မူဝါဒကိုအသေးစိတ်ထိဆုံးကနေအောက်ခြေထိအပြန်ပြန်လည်လံပြန်လည်သုံးသပ်နေတဲ့အကြောင်းအမေရိကန်သမ္မတ Donald Trump ဆိုရကအီရန်ကိုပြောဆိုထားပါတယ်အီရန်အနေနဲ့ကမ္ဘာလုံခြုံရေးကိုချိန်ချောက်နေတဲ့အတွက်အခုလိုပြန်ပြီးသုံးသပ်တာလို့အမေရိကန်နိုင်ငံသားကြီးဝန်ကြီးRust Tillerson ကအခုလိုပြောပါတယ
် Iran is the world's leading state sponsor of terrorism and is responsible for
Iran အစိုးရကိုယ်တိုင်ကအကြမ်းဖက်သမားတွေကိုထောက်ခံပံ့ပိုးတဲ့ကမ္ဘာအခြေစုံတိုင်းပြည်ဖြစ်ပြီးတော့ပြည်ပခါတွေကိုပို့ပြီးကြီးထွားအောင်လုပ်သလို Syria, Yemen, Iran နဲ့ Lebanon စတဲ့နိုင်ငံတွေမှာ American ရဲ့အကျိုးစီးပွားကိုထိခိုက်အောင်အရာမရောက်အောင်လှုံ့ဆော်နေသလို Israel ပေါ်တိုက်ခိုက်နိုင်ခြင်းအန္တရာယ်တွေကြီးထွားအောင်ဆက်ပြီးပံ့ပိုးနေပါတယ်
အီရန်ဘောလိုအပ်တဲ့ပြန်ပြီးစစ်ဆေးတာမျိုးမလုပ်ဘူးဆိုရင်အီရန်ရဲ့နျူကလ িয়ার ပိုင်ဆိုင်ရေးရည်မှန်းချက်ဟာမြောက်ကိုရီးယားလိုပဲကမ္ဘာ့အန္တရာယ်ပေးလာလိမ့်မယ်လို့ဝန်ကြီးရက်စ်တီလာဆန်ကပြောပါ
တယ်
နောက်ဆုံးစမ်းသပ်ပစ်ခတ်လိုက်တဲ့ဘဲထင်းသုံးအလဲလက်တန်းမစ်ဆိုင်ဒုံးကျည်နေတဲ့အတူမစ်ဆိုင်ဒုံးပညာပြန်ပွားရေးကိုဆက်လက်လှုပ်ဆောင်နေပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်2231ကိုအာခံနေပါတယ်
2015ခုနှစ်မှာအီရန်ကအင်အားကြီးနိုင်ငံ၅နိုင်ငံနဲ့သဘောတူညီချက်ရယူပြီးသူ့ဘော်စီးပွားရေးရာရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးမယ်ဆိုရင်နျူကလ িয়ার စီစဉ်ကိုလည်းရပ်ဆိုင်မယ်လို့သဘောတူညီခဲ့ပါတယ်။တပ်ပရဒေါ်နယ်ထရန့်ကတော့ဒီသဘောတူညီချက်ကိုအမြဲတစေဝေဖန်ခဲ့တာပါ။စစ်ဆက်ဆွေးနွေးသမျှသဘောတူညီချက်တွေထဲမှာအဆိုအဝါဆုံးသဘောတူညီချက်လို့ဝေဖန်ခဲ့ပါတယ်။ဒီသဘောတူညီချက်ကြောင့်အီရန်ရဲ့နျူကလ িয়ার ချင်းချောက်မှုကိုဖယ်ရှားနိုင်ခဲ့ခြင်းမရှိဘူးလို့လည်းဝန်ကြီးတေလာဆန်ကပြောပါတယ
်။of buying off
ဒါကနျူကလ িয়ার ရည်မှန်းချက်ရှိတဲ့နိုင်ငံတစ်နိုင်ငံကိုသွားပြီးအပေးအယူလုပ်ဖို့ဝယ်တဲ့ဥပမာပါပဲခဏတာကာလအတွက်ပဲလုပ်နိုင်ပြီးတော့နောက်မှတယောက်ယောက်ကရှင်းလိမ့်မယ်ဆိုတဲ့ပုံစံမျိုးဖြစ်နေပါတယ
်ရယူခဲ့တဲ့သဘောတူညီချက်ဟာအီရန်ဘက်ကဒေသတွင်းနဲ့ကမ္ဘာကိုချိန်ချောက်နေတဲ့တခြားပြဿနာတွေကိုလုံးဝလစ်လျူရှုလိုက်တယ်လို့ဖြစ်နေတယ်ဆိုပြီးဝန်ကြီးတေလာဆန်ကဝေဖန်ပါတယ်ဒါကြောင့်လည်းအီရန်နဲ့ပတ်သက်လို့မူဝါဒကိုအသေးစိတ်နှံ့နှံ့ဆက်ဆက်ပြန်ပြီးသုံးသပ်သွားမှာဖြစ်တယ်လို့လိုအပ်တယ်လို့ပြက်ပြက်သားသားဆုံးဖြတ်လုပ်ကင်မယ်လို့သူကပြောဆိုပါတယ်။ဒါပေမဲ့ဘလို့ရေးယူဆောင်ရွက်မှုတွေလုပ်မယ်ဆိုတာကိုတော့တိတိကျကျပြောဆိုသွားခဲ့ခြင်းမရှိပါဘူး။အီရန်ပေါ်ရေးယူပိတ်ဆို့တာတွေယူသိမ်းခဲ့တဲ့အတွက်အမေရိကန်လွှတ်တော်အမတ်တချို့ကလည်းဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့လည်းလိလသုံးသပ်သူတွေကတော့အမေရိကန်ပြည်ထောင်စုဘက်ကအခုချိန်မှာအီရန်ပေါ်ရေးယူပိတ်ဆို့တာတွေကိုပြန်ပြီးတော့ပြဋ္ဌာန်းမယ်ဆိုရင်နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်လို့ဖြစ်သွားလိမ့်မယ်ဆိုပြီးပြောဆိုနေကြကြောင်းပါခင်ဗျာ။
ဦးသိန်းထိုင်ဦးတင်ပြခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်တဲ့ချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ bambis@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတဲ့ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာမကြာခင်ဒုတိယနိုင်ဝက်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာစာရာတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ BOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းနိုမီတာ25 kilohertz 11965 လိုင်းနိုမီတာ32 kilohertz 9323ညလိုင်းနိုမီတာ51 kilohertz 5885တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်မဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကိုရူရဝုဆောင်လေးကိုဝဩစီပုံမောင်းတွေတီးပြီးကာဗမာရေပုံးတွေတင်းဖုန်ကြီးချောင်းတွေမှာရှိတဲ့ဘုရားရုပ်ဘွားတော်တွေကိုဝိုင်းဖွဲ့ပြီးရေတပ်ပဲတလ
ီမြန်မာနှစ်သက်ကူအတွင်းမှာတိုင်းရင်းသားတွေဘယ်လိုလှုပ်ဆောင်တဲ့ဒလိရှိတယ်လဲဆိုတာတွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာနားဆင်ရပါမယ်အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေကန္တာကိုပြောပြဖို့အချိန်ရောက်လာပါပြီခင်ဗျာဒီတစ်ပတ်ကျမ်းမာရေကန္တာမှာသွေးအားနည်းယောဂအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာကလေးလူကြီးအမျိုးသားအမျိုးသမီးမရွေသွေးအားနည်းယောဂဖြစ်နိုင်ခြေရှိတယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုနေပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဒီယောဂလက္ခဏာနဲ့ကုထုံးတွေကိုအထွေထွေကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးနဲ့မေးမြန်းထားပြီးဦးဝင်းမင်းကတင်ပြมาဖြစ်ပါတယ်
ကဲသမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီသွေးအားနည်းယောဂမြန်မာနိုင်ငံမှာဖြစ်တဲ့အနေထားကဘယ်လိုအနေထားရှိလဲဆရာကြီးအဖြစ်များလား
သွေးအားနည်းယောဂကအဖြစ်အများကြီးတော့မဟုတ်ဒါမှမဟုတ်လည်းနည်းလည်းမနည်းဘူးနော်ဟိုအသိအသိအနေထားမျိုးမှာတော့တွေ့ရပါတယ်အထူးသဖြင့်ကလေးတွေမှာဆိုလို့ရှိရင်အစာအဟာရမပြည့်ဝတာလို့သံကုန်ယောဂလို့ကြောင်းသွေးအားနည်းယောဂတွေ့ရတဲ့တယ်နော်မြေသမီးတွေမှာဆိုလို့ရှိရင်တော့ပုံဝင်ဆောင်ခြင်းနဲ့ဒါဒီအဲ့ဒီအချိန်ဒီမှာဆိုလို့ရှိရင်ထူရနေတာကြုံဝင်ပြက်ကြတာဒါဒီကလာများတာနောက်မိမယောဂကြီးအိမ်မှာချက်သားလုံးရှိတာတို့ပုံမှန်ဟုတ်တဲ့တွေ့စင်တာဖြစ်တာအဲ့လိုမျိုးဖြစ်တာမျိုးရှိတယ်မျိုးသားဒီမှာကြတော့ပြည့်ပြည့်စုံစုံဖြစ်နိုင်တဲ့ခေတ်ကံရမှုတွေအဲ့လိုမျိုးဖြစ်တတ်တယ်မျိုးသားတွေအသက်အရွယ်ကြီးပြီးတဲ့အခါကျလို့ရှိရင်အဲ့ဒီယောဂခံစားနေရတဲ့လူတွေနောက်ပြီးတော့ကတ္တယောဂါတို့ TV ယောဂါတို့ဖြစ်တဲ့လူတွေမှာလည်းသွေးအားနည်းယောဂါကိုတော့သိရှိရ
ဟုတ်ကဲ့ဆရာဒီယောဂါကအဓိကဘာကြောင့်ဖြစ်ရလဲဆရာ
သွေးအားဆိုတော့တော့ဘင်းဒီဘင်းမှာရှိတဲ့ဟီမိုဂလိုဘင်လို့ခေါ်တဲ့ဓာတ်ကပုံမှန်ရှိရမယ့်ပမာဏခင်နေပြီဆိုတာသွေးအားနည်းယောဂါလို့ပြောတာပေါ့နော်အဲ့တော့ဒီသွေးအားနည်းယောဂါဖြစ်စေဟီမိုဂလိုဘင်နေဝတဲ့ရှင်နေမျိုးတွေကဒီမှာတွေ့ရလဲဆိုရင်သူ့ကိုထုတ်လုပ်တဲ့စိတ်ဖြစ်တဲ့ယူရင်းစင်စီယောဂါကြီးမှာတွေ့ရတဲ့ဒီတော့ကုန်ကျန်မလုံလောက်တဲ့ဗီတာမင် B12 ပိုလီအက်ဆစ်တန်တက်ချုပ်တဲ့အခါကျလို့ရှင်လေတွေ့ရတဲ့ဒီတော့ထုတ်ပြီးသွားတဲ့အခါကျလို့ရှင်ဒီကိစ္စမှာသွေးနည်းဥတွေလော်ရီကူဖြစ်စီးတဲ့နေသားမျိုးတွေတော့သွေးနည်းဥတွေဆုံးဆုံးတဲ့နေသားမျိုးတွေမှာဆိုလို့ရှင်တော့တွေ့ရနေတဲ့ယောဂါကိုဖြစ်နေတတ်ပ
ါဟုတ်ကဲ့ဆရာနောက်ထပ်ရောဒီသွေးအားနည်းယောဂါဖြစ်နိုင်ခြေရှိတဲ့လူတွေရှိသေးလား
သွေးအားနည်းယောဂါဖြစ်နိုင်ခြေရှိတဲ့လူတွေတော့ဒီလုံးကြီးတာပေါ့သူတို့ပြန်ပြောင်းဖြစ်ပေါ်မှုများတဲ့ဒေသတွေမှာတွေ့ရတယ်ဒါဖြင့်ဟိုရှားတော့ရှားပါတယ်ဒါမျိုးလည်းပဲဖြစ်တတ်တာကတော့ပုံမှန်မဟုတ်ဘဲနဲ့ညှိုးလိုက်တဲ့ယောဂါပေါ့ဟီမိုဂလိုဘင် E3 တို့သလက်ဆီးမီးယားတို့စကက်ဆဲအနီမီးယားတို့အဲ့လိုညှိုးလိုက်တဲ့ပြဿနာခံစားနေတဲ့လူတွေမှာလည်းပဲသွေးအားနည်းယောဂါတွေ့ရတာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအသက်ကြီးတဲ့သူတွေမှာဒီနာတာရှည်ယောဂါတွေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်လို့ရော
အသက်ကြီးတဲ့သူတွေမှာဆိုလို့ရှိရင်နာတာရှည်ယောဂါဆိုတာကတော့မအစာအိမ်မှာနာဖြစ်တာအစာအိမ်ရတဲ့ကြီးကြီးစီးတဲ့ယောဂါတွေတော့ချက်ကပျက်စီးတဲ့အခါဒီဟီမိုဂလိုဘင်တွေရောက်ဖြစ်ပေါ်တဲ့အေထရိုပိုက်တွေပထုံးနိုင်တဲ့ယောဂါမျိုးခံစားရတဲ့လူတွေအဲ့လိုမျိုးမှာဆိုလို့ရှိရင်တော့ဒီအနေယောဂါခံစား
ဟုတ်ကဲ့ဆရာဒီအခုလိုဖြစ်နိုင်ခြေရှိတဲ့လူတွေကိုပြည့်ပြည့်စုံစုံပြောပြတဲ့အခါမှာဆရာကြီးကာကွယ်နိုင်တဲ့အနေအထားအတွက်ရောဆရာဘယ်လိုအကြံပေးနိုင်လဲ
ကာကွယ်နိုင်တော့ခုနစိတ်ရှိမှုကလို့ပဲဖြစ်တဲ့အဖြစ်နေမှာဆိုရင်ဒါမှစိတ်ရောရှိတယ်ဒီကအစိုးရလူဝတ်တဲ့ဓာတ်ကြီးရှိတာမဟုတ်လို့ကုန်ကျမ်းမြည်ပြီးဒီကုန်ကျမ်းမြည်ပြီးကြတော့ဗီတာမင် B12 ပိုလီအက်စစ်တန်တဲ့အဲ့လိုပါတဲ့ စားတော့ဒီစားပြီးခင်အားဖြင့်လည်းစားနိုင်မှာအဲ့တော့ဒီတန်တဲ့ဗီတာမင်ဘီပြောနေခေါ်လဲဆင်းပြပါတယ်အတင်းနဲ့ရှိရှိရဲ့သေဘူးတူဖို့အခုမှဒီနဲ့အစီအစံတာစားတော့ပြီးသင်ပါစားပြီးနေပြောဒီကန်ဒီစတော်ဘယ်ရီဒီဒီဒီဗီတီတူတော်ဒီချက်စံစေးဘုံလာလို့နေခင်းခြင်းလေးဆက်လည်းစားဖို့ပေါ့တော့တန်တဲ့ဗီအစားအစာတွေကတော့နှလုံးညိုလို့ချုပ်လို့နေချမ်းစေးကိုပေးဖို့ဒီစီချေပေးနေကြရလို့အသုံးပေးတယ်။ဒါပြင်တန်တဆုံမှုအနေစီတဲ့ကော်ဖီလိုလက်ဖက်ရည်နဲ့အချို့ကလုံခဲ့တဲ့စားစာဖြစ်ဖို့အလွန်ကျွမ်းအသုံးချမှာလေရှောင်ကြရမှာ။ဒါကတော့လိုအပ်တဲ့အချက်တွေကိုဖြည့်ဆည်းပေးတာပေါ့။ချန်နဲ့ဒီလူရင်းချင်းစီယောဂါကြီးတွင်းနည်းဥပ္ပစီလိုဖြစ်တာကြီးတွင်းနည်းဆုံးဆုံးတာကြီးဒါကဒီယောဂါကြီးမဖတ်တယ်လို့ကတော့နားလည်တဲ့ကျွမ်းနဲ့ဒီဝန်ထမ်းတွေပြတ်တာပြီးတော့လိုအပ်တယ်လို့ကုသခိုင်းလို့
ဟုတ်ကဲ့ဆရာအခုလိုဒီကာကွယ်တဲ့ဂျာတဲ့ကဖြစ်လာခင်ရောဆရာဒီတွေ့ရတဲ့ယောဂဖြစ်တာကိုသိဖို့လက္ခဏာတွေကဘယ်လိုရှိလဲ
တွေ့ရစဉ်းစားနေပြီဆိုလို့ရှိရင်လက္ခဏာတွေကခေါင်းမူးမင်းခေါင်းကိုက်မင်းနောက်အသက်ရှူမောပြီမောပန်းလွယ်မင်းနောက်ဒီလုံးဝကြည့်ရတာကြောက်ပြီးမင်းရှင်းတုံမင်းနောက်မင်းနောက်ပြုတ်ခွေပြီးတော့စက်သားတွေအနေလာမင်းစားတော့ပြင်မင်းရှင်းပါအောင်မင်းပြုတ်ရအနေမရှိမင်းအိမ်မဆိုရင်ဒီဝင်လက္ခဏာတွေကိုခံစားရ
ပါဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေဖြစ်လာပြီဆိုလို့ရှင်တော့ကုသမှုလိုအပ်လာပြီပေါ့ဆရာနော်အဲ့တော့ဘယ်လိုကုသမှုမျိုးတွေလုပ်ပေးနိုင်လဲ
ကျွန်မကတော့အေးဒီရည်ရောပါရှိမရှိဒီဖောက်ကြည့်လို့ရှင်သိနိုင်ပါမဟီမိုဂလိုဘင်ပမာဏကိုတိုက်တာလို့ရတာပေါ့အဲ့တော့မျိုးသားရဲ့မျိုးသမီးတို့မှာသဘာဝမတူနေတဲ့အတွက်ကြောင့်မလို့သူတို့ရဲ့အတွင်းအပြင်မှာရှိတဲ့ဟီမိုဂလိုဘင်ပမာဏကလည်းမတူပမာဏဖြစ်မျိုးသားရဲ့သွေးတစ်လီတာမှာဟီမိုဂလိုဘင်ပမာဏက130 180 g ပေါင်ရအဲ့မှာလည်းဇာတိတယောက်130 g တဲ့ baby ဆိုတော့ဒီရနေတူသတ်မှတ်လို့ရတယ်အမျိုးသမီးတွေအတွက်ကျရင်တော့2လီတာမှာဆိုလို့ရှိရင်ပုံမှန်ဒီနေရာတော့115 g နဲ့160 g ပေါင်ရမှာဖြစ်ပါတယ်ဒါတော့115 g အောက်ရောက်ပြီဆိုလို့ရှိရင်တော့ဒီရနေနေပြီသတ်မှတ်ရတယ်အတူရနေတဲ့အခါကျလို့ရှိရင်ဒီရနေတဲ့အကြောင်းအရာကိုရှားတယ်အခါကျလို့ရှိရင်ဟုတ်လို့တဲ့တည်းသူတည်းကလာဆိုပြီးတော့ဒီမှာဒီကမှာတန်တက်တို့ဗီတာမင် B12 တွေပေါ်လေးအစ်တို့ဆန်တိုင်းတာပြီးတော့စစ်စစ်လေးရအောင်ပြီးတော့ဟိုတွင်းညူစစ်စစ်လာလာဒီမှာနောက်ပတ်တူလေးတွင်းစစ်စစ်ရဲ့အခါကျရင်စစ်စစ်ရဲ့အခဏမက်စကိုအောင်မှာမြူးဇီမန်ကောင်းမှာကြည့်ပြီးတဲ့အခါကျရင်တွင်းညူလေးတွေပုံစံအောင်ကြည့်ပြီးတော့တွင်းညူလေးစစ်စစ်လာလာဒါမှမဟုတ်လေသူချင်းချင်းကြီးရပဲမထုတ်တာလားအဲ့လိုမျိုးခွဲခြားလို့ရအောင်ဒီခါကျရင်ကျူရင်းချင်းစီယောဂကြောင့်လားအတိအမဲ့ခါကျရင်ကျူရင်းချင်းစီကိုဖောက်ပြီးတဲ့အခါဆန်းသက်ကြည့်လို့ရတာပါအဲ့တော့ကုသတဲ့ကံပါဆိုလို့ရှိရင်နှိုးနှစားရှိတာပေါ့နော်ဟီမိုဂလိုဘင်နဲ့ဟီမိုဂလိုဘင်ပြန်ပြောင်းလို့ပြင်းနေအဲ့ဒါတစ်ချက်ပြီးတော့ဟီမိုဂလိုဘင်နေစေအကြောင်းအရာကိုရှားပြီးကုသမယ်အဲ့လိုမျိုးကုသမှလာနောက်ထပ်တစ်ချက်ပြန်ပြီးတော့သွေးအနေကြောင့်ကဖြစ်ပါမှုရှိမှာမဟုတ်ပါဘူးအဲ့လိုမှကအောင်မြင်တဲ့ကုသမှုဖြစ်မယ်ဆိုတာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ် NLD အစိုးရတဲ့အာဏာရလာလို့ခေါင်းဆောင်ပိုင်းမှာအပြောင်းလဲတွေရှိလာပေမဲ့အစိုးရဘျူရိုကရေစီရန်ရကတော့အပြောင်းလဲမရှိပဲအရင်တိုင်းပဲနှောင့်နှေးကြံ့ကြာနေပုံကိုဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်
NLD အစိုးရသက်တမ်းတနည်းပြင်ပင်ကမှပြောင်းလဲမှုနှမျိုးရှိကြောင်းဒေါန်ဆန်းစုကြည်ကပြောသွားပါတယ်။စိတ်တက်ပြောင်းလဲမှုနဲ့စနစ်ပြောင်းလဲမှုလို့ဆိုပါတယ်။ဒီပြောင်းလဲမှုနှစ်ခုစလုံးမှာပြည်သူရောအစိုးရပါပါဝင်ရမှာဖြစ်ပေမဲ့စနစ်ပြောင်းလဲရမှာတော့အစိုးရကဥဆောင်ရမယ်လို့ဆိုပါတယ်။နှစ်ပေါင်းများစွာအမြင့်တွေလာတဲ့စိတ်တက်ကိုပြောင်းလဲဖို့အချိန်ယူရပါလိမ့်မယ်။ဒါပေမဲ့အစိုးရဘျူရိုကရေစီစနစ်ကိုတော့အချိန်အတိုင်းအတာတစ်ခုမှာပြောင်းလဲနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။အနည်း90ကျော်အဂတိလိုက်စားတဲ့အစိုးရရန်တရားကိုပြောင်းလဲရမှာပြဿနာရှိပါတယ်။ NLD အစိုးရတက်မှာလွတ်တော်ကိုယ်စားလှယ်နဲ့ဝန်ကြီးစုစုပေါင်းယာနဲ့ချီပြီးရှိပေမဲ့အစိုးရရဲ့ဘျူရိုကရေစီရန်တရားမှာဝန်ထမ်းပေါင်းတန်းနဲ့ချီပြီးရှိနေပါတယ်။ဝန်ကြီးဒုဝန်ကြီးတွေပြောင်းသွားပေမဲ့သူတို့အောက်ကဘျူရိုကရေစီရန်တရားကတော့မပြောင်းလဲပဲအရင်အတိုင်းဆက်လုပ်နေတာမို့အစိုးရတက်အနေနဲ့လုံရခံရခဲ့ပါတယ်။ပ bureaucracy ရန်တရားပြောင်းလဲအောင်တွန်းအားပေးပြီးဆောင်ရွက်နေရတယ်လို့ NLD စီးပွားရေးကော်မတီဥက္ကဋ္ဌဥဟန်တာမြင့်ကမြန်မာ Times နဲ့တွေ့ဆုံစဉ် February လကပြောသွားပါတယ်တွန်းအားမပေးရင်9နှစ်အတွင်းဘာမှလုပ်လို့ရမှာမဟုတ်ဘူးလို့ဆိုပါတယ
်ပြောင်းလဲခြင်းတန်ပြီးအမှန်တကယ်ပြောင်းလဲဖို့ NLD ကိုမဲပေးကြစို့ဆိုတဲ့ကြွေးကြော်သံအတိုင်းမဲဆန္ဒပေးခဲ့ကြသူတွေဟာအပြောင်းလဲကိုမြင်ဖို့ဆန္ဒစောနေကြပါတယ်လွတ်တော်ကိုနှိုင်းရှင်တဲ့အခါမှာလဲပြည်ခံပြိုးလွှတ်တော်က NLD လွှတ်တော်ထက်လုပ်ရည်ကံရည်ပိုကောင်းတယ်လို့ကြောက်ဖြူမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှိန်ကပြောကြောင်းဇန်နဝါရီ31ရက်ထုတ်မြစည်းမသတင်းမှာဖော်ပြပါတယ်ဥပရှိန်ဟာပြီးခဲ့တဲ့လွှတ်တော်ဟောင်းမှာရောလက်ရှိလွှတ်တော်မှာပါရွေးချယ်တင်မြှောက်ခံရသူဖြစ်ပါတယ်အပြန်အလှန်ထိန်းချုပ်မှုဆိုတဲ့သဘောကိုအခုလွှတ်တော်မှာအပြည့်အဝလုပ်နိုင်တာမျိုးမရှိသေးဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကဖြေကြောင်းညစီမကဖော်ပြပါတယ်အပြောင်းလဲဖြစ်ဖို့ကြာဦးမယ်ဆိုတဲ့သဘောဖြစ်ပါတယ
်အရင်တော့ကဖြစ်ချင်တိုင်းဖြစ်နေတဲ့တင်ဟဇာတာနဲ့အခြားလုပ်ငန်းတွေကို NLD အစိုးရဒစ်ကစတင်ထိန်းချုပ်ပြီးပြုပြင်ရေးလုပ်ပါတယ်အဲ့ဒီအခါမှာဤမျိုးစုံသုံးပြီးလုပ်ခဲ့တာတွေခိတ္တရဆိုင်သွားလို့စီးပွားရေးတိုးတက်မှုနှေးကွေးသွားပါတယ်နေရာတိုင်းလိုလိုမှာဒေါအောင်ဆန်းစုကြည်ရဲ့အတီးပြုချက်ရယူနေရတာလဲအစိုးရလုပ်ငန်းနှေးကွေးစေတဲ့အချက်ဖြစ်တယ်လို့မြမရေးရသူတီတီပမောက်ကရောဘတ်အစ်တီလာကမလ30ရက်နေ့ထုတ်နီကေအေရှန်ရီဗျူးစာဆောင်မှာရေးထားပါတယ်အစိုးရလုပ်ငန်းအတွေ့အကြုံမရှိဘဲအရင်အစိုးရတွေမလုပ်နိုင်တာကိုအောင်မြင်အောင်လုပ်ဖို့ဆိုတာအလွန်ကဲခဲတယ်လို့ဆိုပါတယ်အမိတ်နာခံဖို့ကအဓိကထားပြီးမလုပ်မရှုပ်မပြုတ်လမ်းစဉ်ချင်းသုံးလာတဲ့ဘျူရိုကရေစီရန်ရီယာကိုကျော်လွှားနိုင်ဖို့မလွယ်ဘူးလို့ဆိုပါတယ
်အစိုးရသည်ပြောင်းလာပေမဲ့ဝန်ကြီးဌာနတွေရဲ့ဆောင်ရွက်ပုံကတော့မပြောင်းလဲသေးတဲ့အတွက်တိုးတက်မှုအရှိန်အဟုန်နှေးကွေးနေရတာလို့စီးပွားရေးလုပ်ငန်းရှင်တချို့ကထောက်ပြကြောင်းမတ်လ30ရက်ထုတ်မြန်မာ Times သတင်းဆောင်ပါမှာဖော်ပြပါရယ်ဝန်ကြီးဌာနတွေဟာအရင်ပုံစံအတိုင်းလုပ်နေကြပြီးသူတို့ရဲ့လုပ်ငန်းတွေကိုလက်မလွတ်ချင်ကြဘူးလို့ဆိုပါရယ်ဆုံးဖြတ်ချက်တစ်ခုချမယ်ဆိုရင်အခြားဝန်ကြီးဌာနတွေရဲ့သဘောထားကိုလိုက်တောင်းတဲ့အကျင့်ရှိပါရယ်ဝန်ကြီးဌာနတွေဟာအပေါ်ပိုင်းမှာပဲပြောင်းလဲမှုတွေလုပ်ပြီးအောက်ခြေဝန်ထမ်းရဲ့အရေးအသွေးကိုမမြင့်တင်နိုင်တာဟာအားနည်းချက်ဖြစ်ပါတယ်။ပုဂ္ဂလိကကဏ္ဍနဲ့ဆက်ဆံနေတဲ့အစိုးရအဖွဲ့အောက်ခြေဌာနတွေမှာပြုပြင်ရေးမလုပ်နိုင်သေးတာဟာလည်းတိုးတက်မှုနှေးကွေးတဲ့အကြောင်းရင်းဖြစ်ပါတယ
်။အဖေသားအလစာစီးပွားရေးလုပ်ငန်းများတိုးတက်ဖွံ့ဖြိုးရေးဗဟိုကော်မတီမှာသမ္မတကဥက္ကဋ္ဌဖြစ်ပြီးဒေါအောင်ဆန်းစုကြည်ကတွဲပေဥက္ကဋ္ဌဖြစ်ပါတယ်။မလတရနေ့ကအစည်းအဝေးကျင်းပပြီးလုပ်ငန်းကော်မတီလုပ်ငန်းသုံးသပ်မှုအစီရင်ခံရေးအဖွဲ့ရန်ကုန်ဝေစီမံခန့်ခွဲမှုအဖွဲ့အေဂျင်စီနဲ့အေဂျင်စီရုံးခွဲတွေဖွဲ့စည်းဖို့စီစဉ်တာတွေ့ရပါတယ်။အသေးစားအလတ်စားလုပ်ငန်းတွေအောင်မြင်မှတိုင်းပြည်စီးပွားရေးအောင်မြင်မှဖြစ်လို့ဝန်ကြီးဌာနတွေကပံ့ပိုးရမယ်လို့ဒေါ်စုကဆိုပါတယ်။ပြည်သူ့ကျန်းမာရေးကိုဦးတည်တဲ့အမျိုးသားကျန်းမာရေးလင်းနစ်စီမံကိန်းစတင်ကြောင်းမတ်လ31ရက်နေ့ကကြေညာပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဦးဆောင်မှဖြစ်ပြီးမယ်။အခြားဝန်ကြီးဌာနတွေကပါဝိုင်းဝန်းလှုပ်ဆောင်သွားရမယ်စီမံကိန်းဖြစ်တယ်လို့ဒေါ်စုကဆိုပါတယ်အထူးသဖြင့်ပညာရေးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနတွေဝိုင်းဝန်းကူညီရမယ်စီမံကိန်းဖြစ်တယ်လို့ဆိုပါတယ်ပြည်သူ့ကျန်းမာရေးဆိုင်ရာစည်းမျဉ်းစည်းကမ်းနဲ့ဥပဒေကိုလွတ်တော်ကိုယ်စားလှယ်တွေကပြဋ္ဌာန်းရမှာဖြစ်ပါတယ်ဝန်ကြီးဌာနတွေပြည်သူ့အကျိုးဘယ်လိုတည်ဖို့ကြမယ်ဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါလိမ့်မယ်
တော်ရစီများခင်ဗျာလာမယ့်စနေည VOA တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအတိအပြည့်ပြစေခင်ဗျာ
တော်ရစီများခင်ဗျာပြီးခဲ့တဲ့သတင်းပတ်အတွင်းနှစ်တကူကူးပြောင်းခဲ့တဲ့21ရက်နေ့မှာမြန်မာနိုင်ငံငင်းငံရေးအတွက်အဓိကလေးပီပြောကြားသွားတဲ့နိုင်ငံခေါင်းဆောင်တွေရဲ့နှစ်သက်မေကွန်းတွေကနေပြည်သူတွေအနေနဲ့ဘာတွေများမျှော်လင့်နိုင်မှာလဲဒီမေကွန်းတွေအပေါ်မှာဘယ်လိုယူဆကြပါလဲဒီတစ်ပတ်ဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-994 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စီအတန်း file နဲ့ဖြစ်စီ VOE ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေညဒဲအဒီလိုက်အစီအစဉ်ကနေတော့ကျေးဇူးပါတယ်ခင်ဗျာ။
အမေစနေည VOA တိုင်းရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။သောရရှင်များခင်ဗျာအမေရိကန်တက္ကသိုလ်တွေမှာလာရောက်ပညာသင်ကြားကျင်ကြတဲ့နိုင်ငံတကာအကျောင်းသားတွေဘာတွေပြင်ဆင်ဖို့လိုပါသလဲ။ဘာတွေသိသင့်ပါသလဲ။ VOA အမေရိကန်အသံနဲ့ Washington မြို့မှာရှိတဲ့ George Washington တက္ကသိုလ်နဲ့ပူးပေါင်းပြီးမိနစ်90စာရုပ်တံဆွေးနွေးပွဲအစီအစဉ်တစ်ခုကိုမေလ3ရက်နေ့မြန်မာစံတော်ချိန်ည8နာရီခွဲကနေ10နာရီအထိဓာတ်ရိုက်ထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်။ဆွေးနွေးပွဲကိုဥဆောင်မဲ့သူတွေထဲမှာ George Washington တက္ကသိုလ် Wesley College Michigan ပြည်နယ်တက္ကသိုလ်တခါ American University နဲ့ Johns Hopkins တက္ကသိုလ်ကပညာရှင်ကျွမ်းကျင်သူတွေပါဝင်မှာဖြစ်ပြီးပြည်ဝင်ခွင့်ဗီဇာလျှောက်ရမှာကြုံတွေ့နိုင်တဲ့အခက်အခဲတွေကျောင်းဝင်ခွင့်နောက်ပြီးတော့ယဉ်ကျေးမှုနဲ့ပညာသင်ကြားရမှာကျောင်းသားတွေကြုံရနိုင်တဲ့အခက်အခဲတွေအကြောင်းဆွေးနွေးကြမှာဖြစ်ပါတယ်မင်းကွန်မင်းမြန်းလူသူတွေအနေနဲ့ VOA ကို April 22ရက်နေ့အရောက်အီးမေးလ်နဲ့ပေးပို့နိုင်သလိုမိမိတို့ရဲ့ရုပ်သံဗီဒီယိုဖိုင်ကိုလည်းပေးပို့ပြီးတော့မင်းမြန်းနိုင်ကြပါတယ်ခင်ဗျာအခုတော့ကျွန်တော်တို့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ် BNI ဝိုင်းတော်သားတွေကထုတ်လွှင့်တာပါ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့UWSA ဝါပီသွေးစည်းညီညွတ်ရေးအဖွဲ့ရဲ့28နှစ်မြောက်ငြိမ်းချမ်းရေးတည်ဆောက်ခြင်းအခမ်းအနားကိုပန်ဆန်းဌာနချုပ်မှကျင်းပခဲ့ပါတယ်။16ကြိမ်မြောက် KNU ကွန်ကရစ်ရွေးကောက်ပွဲကနေထွက်ရှိလာတဲ့ထိပ်သီးခေါင်းဆောင်တွေဟာကရင်တမျိုးသားလုံးအများဆန္ဒနဲ့ကိုက်ညီမှုမရှိဘူးလို့နိုင်ငံတကာကရင်အဖွဲ့စည်း IKO ကနေထုတ်ပြန်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်ရဲ့မြို့ကြီးပြကြီးတွေမှာရှမ်းရိုးရာတကြံအနှံ့အသက်တွေကွဲပြောက်ဆပြူလာနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနက်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ UWSA ဝပီသွေးစည်းညွတ်ညွတ်ရေးအဖွဲ့ရဲ့ငင်းချမ်းရေးတိဆောက်ခြင်း28နှစ်မြောက်အထိမ်းအမှတ်နေ့မှာဝတက်ဖွဲ့ရဲ့စည်ရေးပြအခမ်းအနားနဲ့လက်နက်ကြီးစမ်းသပ်ပစ်ခတ်ပြသခဲ့ပါတယ်ဧပြီလ19ရက်နေ့ဝကိုပိုင်အုပ်ချုပ်ခွင့်ရနေပြီပန်ဆန်းမြို့နယ်ရွက်တင်းလက်နက်ကြီးတပ်စည်ရေးလေးကျင့်ကွင်းမှာပြုလုပ်ခဲ့တာပါအဲ့ဒီအခမ်းအနားမှာဝတက်ဖွဲ့ UWSA ခေါင်းဆောင်ပေါ့ယူချန်းကနေစစ်သည်တွေအနေနဲ့တာဝန်ကျေပွန်စွာထမ်းဆောင်ဖို့ပြောကြားပြီးဒုတိယစစ်ဦးစီးချုပ်ကြောက်ကျုံတန်းကလည်းစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ကေတာတပ်သားအားလုံးအပေါ်မူတည်တဲ့အတွက်အားလုံးပံ့ပိုးကူညီကြဖို့စတဲ့အချက်တွေပါဝင်တဲ့မိန့်ခွန်းကိုပြောကြားခဲ့တယ်လို့တက်ရောက်တဲ့အရာရှိတဦးကပြောပါတယ်ဒီအခမ်းအနားကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့အပါအဝင်အပြည့်ရစာချုပ်လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့ခုနှစ်ဖွဲ့တက်ရောက်ခဲ့ကြပါတယ်ဝါတပ်ဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရစေးရေး NCA လမ်းစဉ်ကိုလက်မခံတဲ့ဒီမိုကရေစီအစိုးရနဲ့နိုင်ငံရေးတိုက်ရိုက်ဆွေးနွေးလိုတဲ့အင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကန်တပ်ဖွဲ့ဖြစ်ပါတယ
်16ကြိမ်မြောက် KNU ကွန်ကရစ်ရွေးကောက်ပွဲရလကနေပေါ်ထွက်လာတဲ့ထိပ်သီးခေါင်းဆောင်တွေဟာကရင်တမျိုးသားလုံးအများဆန္ဒနဲ့ကန့်ညှိမှုမရှိတဲ့အပေါ်စိုးရိမ်မိကြောင်းနိုင်ငံတကာကရင်ဖွဲ့စည်း IKO ကနေ April 18ရက်နေ့မှာသဘောထားကြေညာချက်ထုတ်ပြန်လိုက်ပါတယ်ပြည်တွင်းပြည်ပကရင်မျိုးသားများမျှော်လင့်ထားတဲ့ခေါင်းဆောင်တွေမပါဝင်ပဲမြန်မာတပ်မတော်ခေါင်းဆောင်တွေနဲ့ရင်းနှီးသူတွေသာပါဝင်တဲ့အတွက်ကွန်ကရစ်သက်သန်း၄နှစ်သွင်းကရရှိထားတဲ့အာဏာနဲ့လုတ်ပိုင်ခွင့်တွေကိုတုံ့ချပြီးစိတ်သိမ်းချရွေးချယ်ခေါ်ယူနေတာဖြစ်တယ်လို့ထုတ်ပြန်ချက်တမှာဖော်ပြထားပါတယ်ရွေးကောက်ပွဲရလပေါ်မှာများစွာစိုးရိမ်စရာရှိပြီးရွေးချယ်တင်မြှောက်လိုက်တဲ့ညီလာခံဟာတစ်ဖက်သက်ပြစ်နေတယ်လို့ IKO ပြောခွင့်ရမန်အော်လန်ဒိုကပြောပါတယ်16ချိန်မြောက် KNU ကွန်ကရစ်ကနေ KNU ဌာနဆိုင်ရာတီးတီးနဲ့ဗဟိုလုံမှုဆောင်ဆက်တူဦးတို့ကိုပြီးခဲ့တဲ့ April 10ရက်နေ့မှာရွေးချယ်အသိပြုလိုက်တာဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာတကြံကာလအတွင်းရေကစားပြီးပြန်လာတဲ့လူငယ်တွေကိုရက်နဲ့ခဲ့တဲ့ခမရ940တိုက်ရင်ကတပ်သားတချို့ကိုမြောက်ဦးရဲစခန်းမှာတရားစွဲဆိုခဲ့ပါတယ်ရက်နဲ့ခံရတဲ့အတွက်ဒဏ်ရာပြင်းထန်စွာရရှိခဲ့တဲ့ကျော်နိုင်စိုးကျော်မြင့်နဲ့ရဲစော်နိုင်တို့ကနေကြေးရွာလူကြီးနဲ့အတူ April 18ရက်နေ့ကရဲစခန်းမှာတွားရောက်အမှုဖွင့်ခဲ့တာဖြစ်တယ်လို့ရဲစော်နိုင်ကပြောပါတယ် ဧပြီလ15ရက်တကြံအချက်နေကပေါင်းတုပ်ဂရုစိတ်ကျေးရွာကလူငယ်တွေရေကစားထွက်လာတဲ့ကားကိုမြောက်ဦးမြို့အဝင်မှာတက်ဆွဲထားတဲ့ခမရ940တက်ရင်ဂိတ်မှာကားကိုရက်တန့်ခိုင်းပြီးတက်သားတချို့ကဒုတ်တွေနဲ့ရက်နဲ့ခဲကြတာပါအမှုမဖွင့်ဘူးနဲ့ရက်နဲ့ရမှာပါဝင်သူတွေကိုတက်စည်းကအရအေးအေးယူပေးမယ်လို့940တက်ရင်ကတာဝန်ရှိသူတွေလာရောက်ညှိနှိုင်းခဲ့ပေမဲ့နောက်မှအခုလူမျိုးတွေမဖြစ်ပေါ်ရအောင်တရားဥပဒေအတိုင်းရင်ဆိုင်သွားမှာဖြစ်တယ်လို့ကိုရဲစော်နိုင်ကပြောပါတယ်
မုံမြင်တဲ့အတွင်းရာသီဥတုအခြေအနေကြောင့်ယခုနှစ်စားရသည်မှာစားထွက်20ရာခိုင်နှုန်းလောက်လျှော့သွားမယ်လို့ပြည်နယ်စားလုံငန်းဦးစီးမှုဥက္ကင်စိုးကပြောပါရယ်စားထွက်လို့ရာသီအစဖြစ်တဲ့ဇန်နဝါရီလကတကြိမ်တကြံနှုန်းကတကြိမ်မိုးရွာသွန်းခဲ့တာကြောင့်မုံမြင်တဲ့အတွင်းကစားကွင်းတွေပြည့်စည်သွားလို့စားထွက်လို့မှုလည်းလျော့ကျသွားပါရယ်အခုနှစ်စားထွက်ရာသီမှာစားကွင်းအေက2600ကလုတ်ကင်နေပြီးစားတန်ချေ2600ခန့်ထွက်လို့ဖို့မှန်းထားပါရယ်ရာသီဥတုဖြစ်စီလို့စားကွင်းပြစားထွက်နေတဲ့အတွက်လက်ရှိမှာမုံပြင်းနယ်ရဲ့စားစည်းဟာတကြံမတိုင်းခင်မှာတပိတ်တာ80လောက်ပဲရှိရကနေတကြံပြီးမှတော့စားတပိတ်တာ100ထိတက်သွားပြီမဲ့ရောင်းသူမရှိဖြစ်သွားတယ်လို့စားကုန်တယ်တွေကပြောပါတယ
်ဧပြီလ12ရက်နေ့တကြံမတိုင်းခင်မြန်မာအစိုးရကအကျဉ်းထောင်ကြသူများကိုလူငင်းချမ်းသာခွင့်ပေးလိုက်တဲ့အထက်မှာကချင်ပြည်နယ်ကအယောက်60ပါဝင်ပါတယ်လူငင်းချမ်းသာခွင့်ရသူတွေအယောက်60ထဲမှာအမျိုးသား53ယောက်နဲ့အမျိုးသမီး9ယောက်ပါဝင်ပါတယ်ပြီးခဲ့တဲ့နှစ်ဒီအချိန်မှာတော့2283ယောက်ကိုလူငင်းချမ်းသာခွင့်ပေးခဲ့တာဖြစ်ပြီးအဲ့ဒီလူတွေဟာပုံမှန်849နဲ့848ကိုကောင်းစွာလိုက်နာခဲ့တာကြောင့်လွတ်ပေးခဲ့တာဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြထားပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှင်အတာကူးတဲ့နှစ်သစ်ကူလာမှာရှမ်းလူမျိုးတွေဟာမိမိရိုးရာနဲ့တွန့်တွဲပြီးတော့တကြံပွဲတော်ကိုခက်ဆက်ဆက်ကျင်းပလာခဲ့ကြပါတယ်ဒီကနေ့ခင်မှာတော့ရှမ်းပြည်နယ်ရဲ့မြို့ကြီးပြည်ကြီးတွေမှာရှမ်းရိုးရာတကြံအနှံ့အသက်တွေကွဲပြားဆပြုလာနေတဲ့အနေအထားဖြစ်နေပြီလို့ဆိုကြပါတယ်ဒီအခြေအနေကိုတော့ Nam Home ကနေစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်နယ်တောင်ကြီးမြို့မှာမူလနေထိုင်သူတွေထက်တခြားဒေသကလာရောက်နေထိုင်တဲ့လူမျိုးတွေပိုများလာပြီးမြို့ကြီးပြည်ကြီးပုံစံအနေထားရောက်နေတဲ့အတွက်ရခိုင်ရိုးရာအတာတကြံဒလိပြောက်ွယ်လူနီးပါးဖြစ်နေပြီလို့တောင်ကြီးမြို့ရှမ်းစာပေရင်ကျင်းမှုအတင်းကတာဝန်ရှိသူတဦးဖြစ်တဲ့နန်းနွန်မိုးကပြောပါတယ်
ရှမ်းပြည်နယ်ရင်းမြို့တော်တောင်ကြီးမြို့မှာရှမ်းရိုးရာရင်ကျင်းမှုမဟာတကြံပုံရိပ်ကိုပြန်ပေါ်ထုတ်ဖို့ကတောင်ကြီးမြို့နေရှမ်းစီရဲ့ဆိုအဖွဲ့တွေထဲကတက်ကြီးပိုင်းတွေပါဝင်ဆင်နွှဲဖို့အခက်အခဲရှိရင်တောင်မှတလက်ပိုင်းနဲ့လူငယ်မောင်မယ်တွေအလုံးစီစီလုံးလုံးနဲ့ကိုရိုးရာဝတ်စုံလေးကိုဝတ်အိုစီပုံမောင်းတွေတီးပြီးကားပေါ်မှာရေပုံးတွေတင်ဖုန်ကြီးချောင်းတွေမှာရှိတဲ့ဘုရားရုပ်ပွားတော်တွေကိုဝိုင်းဖွဲ့ပြီးရေတပ်ပဲတဲ့တလိလေးကိုပြန်မြင်ချင်ပါတယ်
လူငယ်ပိုင်းအနေနဲ့ကတော့တကြံပွဲတော်ကိုမိမိရိုးရာနဲ့တွန်တွဲပြီးဆင်နွှဲတာထက်တနိုင်တပိုင်မန်းတလေးတွေဆောက်ပြီးရေပတ်တာပို့ပျော်ရွှင်ဖို့ကောင်းတယ်လို့ရှမ်းလူငယ်ဆိုင်နီကပြောပါတယ
်တကြံချေရောက်လာပြီဆိုတာနဲ့ကျွန်တော်တို့အယံပျော်ကြတယ်ကြကျွန်တော်နဲ့တငယ်ချင်းတွေအားလုံးကတော့ရေပတ်ခံထားကြတယ်ရေတခုမှာတော့ရေမတ်တာမှာတော့လူစီကားတဲ့နေရာမှာတွေပဲရေပတ်ခံစားကြတယ်ကြဖုန်ကြီးချောင်းတော့မတော်တော့ဘူ
းရိုးရာတလေးအတွက်အချိန်ပေးပြီးအလေးနဲ့ထားပြီးမလောက်ကြလို့ပျောက်ွယ်တဲ့အနေထားဖြစ်နေပြီလို့လွယ်လင်မြို့တာဒနာဝိပုန်နာတတ်တော်ကျောင်းတိုက်ဆရာတော်ကမိန့်တော်မူပါတယ
်အဓိကတော့ကိုရိုးရာတလေးအထွန်းဆောင်ကျောင်းတက်တာတို့ရေပတ်တာတို့စသည်ပေါ့အဲ့ဒါတရားတော့တချို့လည်းအချိန်မပေးနိုင်တော့လဲပါတယ်ပေါ်ပေါ်တနာပေါ်ထားတာလည်းပါလာပေါ့ကိုယ့်ရဲ့ရင်ကြီးမှုဘယ်လိုတုန်းကအလေးနဲ့မထားတာလဲဆို
ရန်ကုန်မြို့ရှမ်းစာပေရင်ကျေးမှုအတွေ့ရမှုဆိုင်လန်ဟန်ကတော့လူကြီးမိဘတွေရှိနေသေးတဲ့၍ရှမ်းရိုးရာမဟာတကြံပြက်ွယ်မှာမဟုတ်ဘူးလို့ပြောပါတယ်
ကွယ်ပြောင်းဖို့တော့မစိုးရိမ်ရသေးပါဘူး။ဘာဖြစ်လို့လဲဆိုတော့တက်ကြီးလူကြီးပိုင်းတွေကရှမ်းမျိုးရကြံပုံစံမျိုးလုပ်နေတော့မှာပဲခင်ဗျ
။ရှမ်းလူမျိုးတွေလွန်ခဲ့တဲ့နှစ်ပေါင်းရာချီကတည်းကကျင်းပလာတဲ့ရှမ်းရိုးရာကြံဟာနှစ်ဟောင်းနှုတ်ဆက်တဲ့မုံဖက်ထုပ်အတာကူနှစ်သစ်ကိုကြိုဆိုတဲ့မုံဖက်ထုပ်တွေပြုတ်လုံလူတန်းပါတယ်။ဘုန်းကြီးကျောင်းတော်တွေမှာလည်းဖျားဆင်းသူတော်တွေကိုပင့်ထုပ်ပြီးယာယီဆန်ကျောင်းတော်မှာလူငယ်မောင်မယ်တွေကကုန်းဆွန်ခေါ်ရရဟန်းနဲ့တရွာလုံးတစ်မြို့လုံးစုပေါင်းရေတက်ပဲကြပါတယ်ဖယားကိုရေတက်ပဲအပြီးတကြံတက်နေမှာဘုန်းကြီးကျောင်းကိုရေလောင်းလူလူကြီးမိဘတွေကိုလည်းရေပက်လောင်းပြီးစုမုံကောင်းတွေတောင်းစတဲ့ဒလိလေးတွေပြုလုပ်ကြပါတယ်ရှင
်ဆက်ပြီးတော့မုံပြီးနဲ့အတွင်းမှာတကြံကိုစီစီကားကားနဲ့ကျင်းပလေးရှိကြပါတယ်ဒီလိုရေကစားတဲ့နေရာမှာခိုင်ရန်ဖြစ်ပွားမှုတွေလည်းရှိပါတယ်ဒီနှစ်မုံပြီးနဲ့တကြံကာလမှာတော့တာဝန်ရှိသူတွေအနေနဲ့ကတကြံမှာအနေကိကိနဲ့ရေကစားနိုင်မှုအတွက်စီကံချက်တွေထုတ်ပြီးတော့လုံခြုံရေးတွေလည်းတင်းကျပ်ထားပါတယ်။မုံပြီးနယ်တကြံအခြေအနေကိုတော့မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဒီနှစ်ကျင်းပတဲ့မွန်ပြည်နယ်တကြံပွဲမှာအန်ဒရီကင်းကင်းနဲ့ပျော်ရွှင်ချမ်းမြေ့စွာရေကစားနိုင်ဖို့အတွက်တကြံကာလအတွင်းအလံတက်ပြီးဆိုင်ကယ်နဲ့အုပ်စုဖွဲ့ရေကစားခြင်းမပြုဖို့ပါဝင်စီကံချက်15ချက်ပါတဲ့ဒေသနာအမိုက်ကိုလည်းမွန်ပြည်နယ်အစိုးရအဖွဲ့ကထုတ်ပြန်ထားပါတယ်။အလံတက်ပြီးဆိုင်ကယ်နဲ့အုပ်စုဖွဲ့ရေကစားခြင်းမပြုဖို့စီကံချက်ထုတ်ပြန်ရခြင်းအကြောင်းရင်းကိုမွန်ပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးဝင်းနိုင်ဦးကအခုလိုပြောပါတယ
်။အလံနေထောင်လို့မှမရှိရဘူးဆိုတဲ့စီကံကိုတို့ထည့်သွင်းစဉ်းစားတဲ့အချက်ကလည်းအလံထောင်တယ်ဆိုတဲ့ကအလံကလက်မှချီရတာမဟုတ်ဘူး။အဲ့တော့အလံထောင်တယ်ဆိုတဲ့ကအဲ့ထောင်တဲ့ပစ္စည်းကလူအန္တရာယ်ဖြစ်နေတယ်၊ခိုင်ရန်ဖြစ်သွားဖြစ်နေတဲ့ဟာကိုဖြစ်လာတယ်။ဒါကြောင့်အလံထောင်ပြီးတော့မှအစီအလေးတွေမကြည့်ရဘူးဆိုတဲ့စီကံ
တကြမတိုင်းခင်တပတ်လိုလောက်ကလေးကခရိုင်မြို့နယ်ရက်ကျေးတွေကနေတစီပြည်သူတွေသိရှိအောင်ထုတ်ပြန်ထားတယ်လို့လည်းဗိုလ်မှူးကြီးဝင်းနိုင်ဦးကပြောပါတယ်။ဆိုင်ကယ်အသုံးများတဲ့မွန်ပြည်နယ်မှာဆိုင်ကယ်တွေနဲ့အုပ်စုဖွဲ့ဒူညီဝတ်စုံတွေဝတ်ပြီးတကြံရေကစားထွက်ကြတာတွေလည်းအလွန်များပြားလှပါတယ်။ယခုနှစ်မွန်ပြည်နယ်တကြံစီစီကားကားဖြစ်ဖို့အတွက်ပြည်နယ်အစီကို7,500၊မြို့နယ်အစီကိုတမြို့နယ်လျင်60,000၊ပြည်နယ်ဆွေရအဖွဲ့ကတုံးဆွဲခွိပြုတ်ထားပါတယ်ဆိုပြီးမွန်ပြည်နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးမြတန်ဝင်းကပြောပါတယ်။ဆိုတော
့ထောက်ပါလား60ပါ60တတိယ60အဲ့ဒီမှာတထုံကခရိုင်မြို့ဖြစ်တဲ့အတွက်တထုံနယ်မြေကတော့ဝင်ကြီးရတယ်တင်ပြထားတာသူ့ရောအဲ့မြို့နယ်ရော130ပ
ါမွန်မြည်နယ်ရဲ့တကြံပွဲတော်ဟာစီကားလာတဲ့ပွဲတော်တစ်ခုဖြစ်ပြီးတော့တကြံအကြနေ့မှာတံပြစီရမြို့နယ်မှာရှိတဲ့ကြိုက်ကမီရေလက်ဖျားဆက်ဆဲကန်းချင်မှာအနေနဲ့ရက်ရက်ကရေကစားတူတွေနဲ့စီကားတယ်လို့တကြံအကြနေ့တကြံအတက်နေ့နဲ့နှစ်ဆန်းတရက်နေ့ဆိုရင်မော်လမြိုင်မှုတော်ကြက်မျောနဲ့ရိုးကိုးမှာအစီကားဆုံးနေရာတွေဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ UWSA
ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ရင်းချမ်းရေးတိဆောက်ခြင်း28နှစ်မြောက်အထိမ်းအမှတ်အခမ်းအနားကိုပန်ဆန်းမြို့နယ်မှာစည်ရေးပြအခမ်းအနားနဲ့ကျင်းပခဲ့ပါတယ်28ကြိမ်မြောက် KNU ကွန်ဂရက်ရွေးကောက်ပွဲရလဒ်အရာထွက်ရှိလာတဲ့ထိပ်သီးခေါင်းဆောင်တွေဟာကရင်တမျိုးသားလုံးအများဆန္ဒနဲ့ကန့်ညီမှုမရှိသေးဘူးလို့နိုင်ငံတကာကရင်အဖွဲ့စည်း IKO ကနေကြေညာချက်ထုတ်ပြန်ထားပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပါ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူတောင်းယူထားတဲ့3လတာကာလအတွင်းအောင်မြင်မှုတွေရရှိကြောင်းပြောဆိုနေပေမဲ့လူမှုစစ်တမ်းတွေမှာတော့အနှုတ်လက္ခဏာတွေပြသနေပါဗျ။စီးရီးနေဆက်လွန်ညွေးကုံသွေးစတဲ့မူဝါဒတွေနဲ့ပတ်သက်လို့ဘယ်ဆိုရမှသူ့လောက်မလုံနိုင်ဘူးလို့သမ္မတထရန့်ကဒီသတင်းပတ်ထဲမှာပဲပြောဆိုထားတာပါ။ဒါပေမဲ့လည်းကလပ်စစ်တမ်းမှာတော့မဲဆန္ဒရှင်တွေကသဘောထားပေးရမှာ52ရာခိုင်နှုန်းကအနှုတ်လက္ခဏာပေးပြီး52ရာခိုင်နှုန်းကသာအပေါင်းလက္ခဏာပေးခဲ့ကြသလိုကင်နီဖက်စစ်တမ်းမှာတော့သဘောမကျသူက56ရာခိုင်နှုန်းသဘောကျတဲ့သူက40ရာခိုင်နှုန်းရှိတာကိုတွေ့ရှိကြရပါတယ်။နိုဝင်ဘာလနဲ့အာရှဒေသမှာကျင်းပမဲ့ထိပ်သီးညီလာခံ3ခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်မှာဖြစ်တဲ့အကြောင်းဒုတိယသမ္မတမိုက်ပန်စ်ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့ပဲကြေညာလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးညီလာခံအမေရိကန်နဲ့အရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံညီလာခံတို့အပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ညီလာခံတွေကိုတက်ရောက်မှာဖြစ်တဲ့ကြောင်းအာရှသုံးနိုင်ငံဆဲကြခီးစဉ်နောက်ဆုံးဖြစ်တဲ့အင်ဒိုနီးရှားမှာဒုသမ္မတကကြေညာလိုက်တာပါ။ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေကြီးထွားနေချိန်မှာပဲတောင်ကိုရီးယားနိုင်ငံကွန်ဆန်လီတက်ခြေဆိုင်စခန်းမှာအမေရိကန်နဲ့တောင်ကိုရီးယားလီဒါတို့ဒီကနေ့ပဲပူးတွဲဆေးရေးလေ့ကျင့်ကြပါတယ်။ Max Thunder လို့အမည်ပေးထားတဲ့နှစ်ဆင်ဆေးရေးလေ့ကျင့်မှုမှာတော့တောင်ကိုရီးယားအမေရိကန်နဲ့တောင်ကိုရီးယားလက်သေးရဲ့1500လောက်နဲ့အတူ F-16 နဲ့ F-15K အမျိုးအစားတိုက်လေယာဉ်တွေပါဝင်လေယာဉ်80လောက်ပါဝင်လေ့ကျင့်နေကြတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ရပ်ပေါင်းတရာအတွင်းအစ်ချစ်နိုင်ငံနဲ့ဆက်ဆံရေးဆက်လက်နှွေးထွေးအောင်ကြိုးပမ်းတဲ့အနေနဲ့အမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်အစ်ချစ်နိုင်ငံကိုဒီကနေ့တွေ့ရောက်ပြီးထိပ်တန်းကောင်းဆောင်နေတွေ့ဆုံပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းနှွင့် engineer ကတော့ Bill Baba ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ line no meter 24.25-32.58 တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းတဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.